Welcome to the Voice of America in Burmese.
Mingla wa shin. VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ10ရက်အင်္ဂါနေ့ညပိုင်းအစည်းအဝေးတွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။စိုင်းဒိုမီတာ25 32 51လိုက်လက်မီတာ190 kHz 1505အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစည်းအဝေးတွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါ။ယူကရိန်းနဲ့ဆက်သွယ်ပြောဆိုမှုကိစ္စအောက်လွှတ်တော်မှာခေါ်ယူမေးမြန်းတာကိုလက်မခံဖို့ဥရောပဆိုင်ရာအမေရိကန်တန်မတ်ကြီးကိုအမေရိကန်နိုင်ငံသားကြီးဌာနကညွှန်ကြားထားပါတယ်။ဆနပြပွဲရဲ့အချိန်မြင့်နေတဲ့ဟောင်ကောင်ရင်းနဲ့ပတ်သက်လို့တော့ဟောင်ကောင်အုပ်ချုပ်ရေးမှူးကကိုယ့်ဘာသာကိုင်တွယ်ဖြေရှင်းနိုင်ဖို့အခိုင်အမာယုံကြည်တယ်လို့ပြောပေမဲ့လည်းတရုတ်အကူအညီမယူဘူးလို့တော့ယတိပြတ်မပြောသေးပါဘူး။ဒီလိုထိတ်တဲရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုနားလည်တဲ့အတူဖြည့်ပြပေးပါမယ်ရှင်။
အခုညပိုင်းဆက်ပြီးတော့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့မောင်တော်မြို့နယ်မြောက်ပိုင်းတာယာကုန်းရဲခင်းစခန်းမှာလက်ပစ်ပုံပောက်ကွဲခဲ့တဲ့အကြောင်းမောင်တော်လူမှုကွန်ရက်ပေးရေးအဖွဲ့ဝင်တို့ကပြောပါတယ်
။အခုလက်ရှိကျတော့နိုင်ငံရဲ့သူရောက်ပေါ့နော်။အရာရှိရလဲပါတာပေါ့။ဟိုမောင်တော်ခီးခဲမှာအခုရောက်နေပြီ။နိုင်ငံအချင်းကျတော
့ဒါမှမဟုတ်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရကတော့အဲ့ဒီရဲခင်းစခန်းနာမည်မကြားဘူးလို့တုံ့ပြန်ထားတာနဲ့အတူထုတ်လွှင့်ပေးသွားမှာပါရှင်။တခါရခိုင်ပြည်နယ်ထဲမှာခြေနေတွေကိုအစိုးရကလစ်လျူရှုမထားဖို့အတွက်ရခိုင်လူငယ်မျိုးဆက်တဲ့အဖွဲ့တွေစုပေါင်းပြီးတော့တောင်းဆိုစေ၅ချက်ကိုထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံအပါအဝင်ဒေသရင်းမှာဝက်တုတ်ကွေဖြစ်နေတာကိုထိန်းချုပ်ဖို့ကြိုးစားနေကြောင်းကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်ဒီလိုသတင်းလွှာတွေကိုနားဆင်ကြရမှာပါရှင်။အစီအစဉ်နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးကန်အစီအစဉ်တွေလည်းနားဆင်ကြရဖို့ရှိပါတယ်။အခုအရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုမှခင်ပြုထွေးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
ဆီးရီးယားနဲ့တူရကီနယ်စပ်ကနေအမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့သူညွှန်ကြားထားပေမဲ့ဆီးကခင်ကန်အတွင်းအစွန်းရောက်တပ်ဖွဲ့တွေကိုတိုက်ခိုက်ရမှာအမေရိကန်နဲ့အတူလက်တွဲတိုက်နေတဲ့ခတ်လူမျိုးစုလက်နက်ကိုင်တွေကိုအမေရိကန်ကစွန့်ခွာထားခဲ့မှာမဟုတ်ပါဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ဒီချိန်တန်းမှာပဲဒီကတ်တပ်ဖွဲ့တွေအပေါ်တူရကီအစိုးရကတိုက်ခိုက်လာနိုင်ခြင်းရှိတဲ့အပေါ်မှာအမေရိကန်သမ္မတထရမ့်ကတင်းတင်းမာမာသတိပေးလိုက်ပါတယ်။ကတ်တပ်ဖွဲ့တွေအပေါ်တူရကီကတိုက်လာရင်အမေရိကန်တပ်ဖွဲ့တွေကြားဝင်ပါတာမျိုးလုပ်မှာမဟုတ်ဘူးလို့ပြောဆိုတဲ့အချိန်တည်းမှာပဲတူရကီဘက်ကဒီလူမဆန်ဘူးလို့ယူဆတဲ့အထိအလွန်ကျွံဆောင်ရွက်လာရင်တော့တူရကီရဲ့စီးပွားရေးထိခိုက်ပျက်စီးတဲ့အထိလုပ်သွားမယ်လို့သမ္မတထရမ့်ကတင်းတင်းလာနေနေ့လယ်ပိုင်းတော့ကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။အချိန်တည်းမှာပဲဒီအမေရိကန်တပ်ဖွဲ့တွေနဲ့အထူး IS အစိုးရတွေကိုချိန်မုံနေတဲ့ဆီးရီးယားကတ်တပ်ဖွဲ့တွေကိုအမေရိကန်ကစွန့်ခွာထားခဲ့မယ်ဆိုတဲ့အပေါ်မှာသမ္မတရဲ့ဒီ Republican မဟာမိတ်တွေကလည်းမကြေမနက်ဖြစ်နေကြတာပါ။ဆီးရီးယားကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမဲ့ဆုံးဖြတ်ချက်ဟာအမျှော်အမြင်မရှိတဲ့တာဝန်မဲ့လုပ်ရဖြစ်တယ်ဆိုပြီးအထက်လွှတ်တော်မှာသမ္မတထရမ့်ကိုအခိုင်အမာထောက်ခံသူ Republican အထက်လွှတ်တော်မဲ့ Lindsey Graham ကပြောပါတယ်။အခုလိုသမ္မတရဲ့ဆုံးဖြတ်ချက်ကိုသူလက်ခံမှာမဟုတ်ဘူးလို့ Mr. Graham က Fox News ဌာနအစီအစဉ်တစ်ခုမှာပြောဆိုသွားတာပါ။ဆီးရီးယားကအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမဲ့သမ္မတရဲ့ကြီးညာချက်ကိုအထက်လွှတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်ခေါင်းဆောင် Nancy Pelosi အပါအဝင်အမေရိကန်နိုင်ငံရေးပါတီကြီးနှစ်ရက်စလုံးကအရေးပါတဲ့လွှတ်တော်မှတ်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြတာပါရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့စုံစမ်းစစ်ဆေးတဲ့အထိဖြစ်လာခဲ့တဲ့သမ္မတထရမ့်နဲ့ယူကရိန်းအစိုးရအရာရှိတွေကြားဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးတော့ဥရောပဆိုင်ရာအမေရိကန်သံအမတ်ကြီးဂေါ်ဒွန်ဆော်လန်ကိုလွှတ်တော်ရှိမောက်စစ်ဆေးမေးမြန်းတာကိုလက်မခံဖို့သမ္မတထရမ့်အစိုးရကညွန်ကြားထားပါတယ်။သမ္မတနဲ့ယူကရိန်းအစိုးရအရာရှိတွေကြားဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးသံအမတ်ကြီးဆော်လန်ကိုဒီကနေ့မနက်ပိုင်းလွှတ်တော်မှာဒီကပိတ်မေးမြန်းဖို့အောက်လွှတ်တော်ရဲ့ရာကော်မတီ၃ခုကစီစဉ်ထားတာပါ။ဒါပေမဲ့ဒါကိုလက်မခံဖို့နိုင်ငံခြားရေးဌာနကညွန်ကြားထားတာကြောင့်သံအမတ်ကြီးအနေနဲ့ညွန်ကြားချက်အတိုင်းလိုက်နာရမှာဖြစ်တယ်လို့သူရဲ့ရှင်းနေကပြောပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့တန်အမတ်တယောက်နိုင်ငံခြားရေးဌာနရဲ့တာဝန်ထမ်းတယောက်အနေနဲ့ညွန်ကြားချက်ကိုလိုက်နာရတာဖြစ်တယ်လို့ရှင်းနေ Robert Luggins ကပြောပါတယ်။တမန်ထရမ့်ကတော့သူ့ကိုအရေးယူဖို့အခုလိုအောက်လွှတ်တော်မှာစုံစမ်းစစ်ဆေးမှုတွေလုပ်နေတာဟာနောက်နေ့ကျင်းပမယ်။တမန်ရွေးကောက်ပွဲမှာသူဒုတိယသက်တမ်းဆက်ပြီးတော့အနိုင်မရအောင်ဒီမိုကရက်အမတ်တွေကတမင်အကွက်ဆင်နေလို့ရဖြစ်တယ်လို့တနင်္လာနေ့ကပဲထပ်မံဆွဆွဲပြောဆိုခဲ့ပါတယ်။တမ္မကြီးဆော်လန်အပေါ်အခုညွန်ကြားချက်ကြောင့်တမ္မကိုအရေးယူဖို့စုံစမ်းစစ်ဆေးမှုတွေကိုအနောက်ရှက်ပေးမှုဆွဆွဲချင်တဲ့ဒီမိုကရက်တစ်ဘက်ကနောက်ထပ်တောင်းဆိုရတွေဖြစ်လာနိုင်ပွဲရှိနေပြီးအစိုးရကအခုညွန်ကြားချက်အတွက်တစုံတရာမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။တမ္မထရမ့်ရဲ့အဓိကနိုင်ငံရေးပြိုင်ဖက်ဖြစ်လာနိုင်ခြင်းရှိတဲ့သူ့တမ္မဟောင်းဂျိုးဘိုင်ဒန်နဲ့ဘိုင်ဒန်ရဲ့သားဟန်တာတို့အကြောင်းစုံစမ်းပေးဖို့ယူကရိန်းတာဝန်ရှိသူတွေကိုတိုက်တွန်းခဲ့တဲ့အတွက်မစ္စတာဆော်လန်ဟာအခုစုံစမ်းစစ်ဆေးမှုမှာအရေးပါတဲ့သူတို့ဖြစ်လာခဲ့တာပါ။
အီရက်ဆူရဆက်ကျင်ဆန္ဒပြသူတွေနဲ့သတင်းမီဒီယာတွေအပေါ်တိုက်ခိုက်မှုတွေကိုအီရက်သမ္မတဘာဟမ်ဆာလီကရှုံချလိုက်ပါတယ်။
ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဒီကနေ့ကျွန်တော်တို့ရဲ့အစီအစဉ
Rigu, Long Lao Lao, Twitchum, Tazaga, Pivi, Lutamra, Saliga, Piovare. Doctor Muroga, Sara City Yakuama, Sana Pia Rigu, Nainimu, Echin, Ea Lunchun, Tongiraguro, Eret Sitagale, Tinadi, Sovanga, Winkan, Piosuvare, Ainamaro, Long Juin, Sitaquarigu, Peshabi, Yetaquariga, Pianle, Tawin, Yubu, Suyaga, Satin, Losan, Geraba. အကြံဖတ်မှုတွေအတွက်တာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအရေးယူသွားမယ်အကြောင်းလည်းဆွေးရရရှိရတာပြောဆိုထားပါတယ်။လူရည်တန်း40လောက်ရှိတဲ့ရင်းနှံပေါ်ကျွေးွားတဲ့ဤရနိုင်ငံမှာအလောက်ကန်ရှာပါမှုရင်းနဲ့လျှက်စစ်မီလို့မျိုးရင်းဝန်ဆောင်မှုတွေတိုးတက်ကောင်းမွန်လာအောင်ဆောင်ရွက်ပေးဖို့တောင်းဆိုရကနေစတင်ခဲ့တဲ့ဗက်တန်နယ်ဒီတောင်းဝိုင်းမြို့ကြီးတွေကဆန္ဒပြပွဲတွေဟာနောက
အခြားရဲဝန်တချို့နဲ့ပတ်သက်တဲ့အချက်လက်အသေးစိတ်တွေပါတဲ့ USB memory stick ရှိနေခဲ့တာကြောင့် Islamic အစိုးရတွေလက်ထက်ဒီအချက်လက်တွေလွှဲပြောင်းပေးနိုင်ခဲ့တဲ့ဆိုရယ်ဆိုရင်မူရရှိနေတဲ့အကြောင်းပြည်သစ်နေ့စဉ်သတင်းစာမှဒီကနေ့ဖော်ပြထားပါတယ်။ဒီကိစ္စစုံစမ်းစစ်ဆေးမှုတွေနဲ့နှိစက်တဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးတော့လီပါရီဆန်သတင်းကရေးတာပါလို့ဖော်ကိုင်မဲ့ဝန်ထမ်းတွေကဒါနဲ့တပ်ဖြတ်တိုက်ခိုက်ခဲ့တဲ့ Michael Happenha IT နီးပညာကျွမ်းကျင်သူဖြစ်တာကြောင့်အခုလိုရဲအရာရှိတချို့နဲ့ပတ်သက်တဲ့ပြည်သိနေတာလားဒါမှမဟုတ်တမင်ခိုးယူထားတာလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးကြောင်းသတင်းမှာဖော်ပြထားပါတယ်။ပါရီရက်တပ်ဖွဲ့ထောက်လှမ်းရေးဌာနရဲ့အရေးကြီးတဲ့အချက်လက်တွေမှာရရှိထားတဲ့ဟာပန်ဟာပြီးခဲ့တဲ့သတင်းမှာဒါနဲ့တိုက်ခိုက်မှုမတိုင်ခင်လာပိုင်းတွေအတွင်းအယူအဆပြင်းထန်သူဘာသာရေးခေါင်းဆောင်တယောက်နဲ ဒီကိစ္စတွေမှာကြာလာပရင်းတွေကဟာပနီယာတိုက်ခိုက်မှုကြောင့်တိုက်ဆုံးခဲ့ရတဲ့ပါရီရဲဌာနချုပ်အမျိုးသားဝန်ထမ်းတအုပ်နဲ့အမျိုးသမီးဝန်ထမ်းတအုပ်အတွက်အောက်မေ့ပွဲကာရဝပြုပွဲအခမ်းအနားကိုတော့ဒီကနေ့နောက်ပိုင်းမှာကျင်းပမှာဖြစ်ပြီးပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကိုရင်ဦးဆောင်ကျင်းပတာဖြစ်ပါတယ်။
ဒီဝေမေရီကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9:00နာရီကနေ10:00အထိတိုင်းဒိုမီတာ25kHz 11.69 တိုင်းဒိုမီတာ32kHz 92.9တိုင်းဒိုမီတာ95kHz 96.9တို့ဖြင့်စနေတနင်္ဂနွေမှာလိုင်းမိတ်မီတာ195kHz
ဒီဝေမေရီကန်တန်ရဲ့အညာနေ့ညမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။စိုက်ပျိုးရေးကိုအခြေခံတဲ့မြန်မာနိုင်ငံအနေနဲ့စိုက်ပျိုးသီးနှံတွေပြင်ပ ပြပတင်ဖို့ရောင်းချနိုင်တဲ့အလားအလာကောင်းတွေရှိနေတယ်လို့ဒီကနေ့နဲ့ဆက်ဆက်တဲ့ပုတ်ကလေးကလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်အမေရိကန်ဆွေးရကဆက်လက်ပံ့ပိုးကူညီပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်အတန်မက်ဂျီစကော့မာစီယာကပြောဆိုလိုက်ပါတယ်။မြန်မာစိုက်ပျိုးတောင်သူတွေအတွက်အရေးသွေးကောင်းမှုနဲ့လေယာထွက်ကုန်ပစ္စည်းတွေတွန်းမြင့်စိုက်ပျိုးထုတ်လုပ်နိုင်အောင်နဲ ငံအတွင်းကြည်လက်ဖွံ့ဖြိုးရေးကုန်စည်တံပိုးမြင့်အစီအစဉ်ပြီးဆုံးခြင်းခံရတဲ့အတူမြမစိုက်ပျိုးရေးပုဂ္ဂလိကကဏ္ဍဖွံ့ဖြိုးတိုးတက်လာမှုကိုဂုဏ်ပြုတဲ့အခါနာအတွင်းမှာတန်မတ်ကြီးကအခုလိုပြောဆိုသွားခဲ့တာပါအမေရိကန်နဲ့မြန်မာမဟာမိတ်အဖွဲ့တွေပူးပေါင်းပြီးတော့မြန်မာနိုင်ငံမှာအထူးသဖြင့်ဒီသခွားမွေးနှံကော်ဖီဂျင်းနဲ့ပက်ပီဆက်ထုတ်လုပ်မှုကဏ္ဍတွေအအောင်မြင်မြင်ထုတ်လုပ်လာနိုင်တဲ့အပေါ်မှာဒီကနေ့အခါနာတွင်မှာပဲအလေးပေးထောက်ပြပြောဆိုခဲ့ကြတာပါUSA တဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံအတွင်းကြီးလက်ဖွံ့ဖြိုးရေးစီမံကိန်းတွေအတွက်2014ခုနှစ်ကလေဒီနှစ်2019ခုနှစ်အထိအမေရိကန်ဒေါ်လာ28သန်းကူညီပံ့ပိုးပေးခဲ့တာပါ။ဒါအပြင်ကမ္ဘာတဝန်းငှက်မှုခေါင်းပါမှုလျော့ကျပြီးအစာရေစာလုံလောက်မှုရရှိစေရေးကူညီထောက်ပံ့ပေးနေတဲ့အမေရိကန်စိုးရရဲ့ Feed the Future Initiative အစီအစဉ်တစ်စိတ်ပိုင်းဖြစ်နေလေမြန်မာနိုင်ငံအတွက်ဒေါ်လာ28သန်းကိုအမေရိကန်စိုးရကနှစ်စဉ်ကူညီထောက်ပံ့ပေးနေတာပါရှင်။
ဟောင်ကောင်ဒီမိုကရေစီရဲ့ဆန္ဒပြပွဲတွေကိုကန့်တွဲတဲ့နေရာမှာတရုတ်ပြည်မကြီးရဲ့အကူအညီတွေကိုမယူဘူးဆိုတာမျိုးဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကနေ့အပြတ်ပြောမသွားပါဘူး။ဟောင်ကောင်မှာရင်ဆိုင်နေရတဲ့လက်ရှိအခြေအနေအတွက်အဖြစ်တရားကိုကိုယ့်ဘာသာရှာနိုင်မယ်လို့အခိုင်အမာယုံကြည်ပါတယ်လို့တော့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်လမ်ကဒီကနေ့အင်္ဂါနေ့မှာပြောဆိုသွားတာပါ။ဒီကိစ္စကိုဟောင်ကောင်အနေနဲ့ကိုယ့်ဘာသာကိုကန့်တွဲဖို့တရုတ်အစိုးရကလိုလားပဲမလဲ။အခြေအနေတွေတိတ်ကိုဆိုရလာမယ်ဆိုရင်တော့ရွေးချယ်စရာမရှိတဲ့အနေအထားမျိုးရောက်လာနိုင်တယ်လို့လည်းအုပ်ချုပ်ရေးမှူးလမ်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ ဆန္ဒပြပွဲတွေအချိန်ပုံမြင်လာတဲ့ဟောင်ကောင်မှာဆန္ဒပြသူတွေမျက်နှာပေါင်းစုဆန္ဒပြတာကိုပြီးခဲ့တဲ့သတင်းဘက်ကတားမြစ်မိတ်ထုတ်ပြန်ခဲ့တယ်လို့နောက်ထပ်စီးမင်းစည်းကမ်းတွေထုတ်ပြန်ဖို့လိုမလားဆိုတဲ့ကိစ္စကိုအသေးစားပြန်သုံးသပ်မယ်လို့အချုပ်ရင်မလဲငါပြောပါရယ်မျက်နှာပေါင်းသက်သက်အတွက်လက်ရှိအချိန်ထိဖန်ဆီးထားတဲ့လူ
ကိုဘသူဘဝဆိုတာမသိစေချင်ကြတဲ့ဟောင်ကောင်ဆန္ဒပြသူတွေဟာမျက်နှာပေါင်းကကွယ်ထားလိမ့်ရှိပြီးငင်းချမ်းတဲ့ဆန္ဒပြပွဲတွေမှာတော့မျက်နှာတွေကိုဖုံးအုပ်ထားလိမ့်ရှိတာဖြစ်ပါတယ်။တရုတ်နိုင်ငံတဲကဝီဂါလူမျိုးစုတွေနဲ့မွတ်စလင်လူမျိုးစုတွေအပေါ်လူခွင့်ရေးချိုးဖောက်ခဲ့တဲ့ဆိုပြီးဆွဆွဲခံထားတဲ့တရုတ်အေဂျင်စီနဲ့ကုမ္ပဏီ၂၈ခုကိုတော့အမေရိကန်ပြည်ထောင်စုက ဖြစ်တယ်ဆိုပြီးတရုတ်နိုင်ငံသားဌာနပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောသွားတာပါ အမေရိကန်ကော်မတီထုတ်အစ်စ်ညင်နီးပညာပစ္စည်းအစိတ်အပိုင်းတွေကိုအမေရိကန်အစိုးရရဲ့ခွင့်ပြုချက်မရဘဲဝယ်ယူခွင့်ရကြတော့မှာမဟုတ်ပါဘူး။အမေရိကန်ဆင်းတဲ့ပအဝင်ကြတဲ့သူတွေဟာတရုတ်အစိုးရရဲ့ဖိနှိပ်ချုပ်ချယ်တဲ့လှုပ်ရှားမှုတွေလူစုလိုက်ပြုံလိုက်တရားလွတ်လွတ်ဖမ်းဆီးရတွေနဲ့ဝက်စလင်လူသဲစုတွေအပေါ်မှာထောက်လန်းတဲ့လုပ်ရက်တွေမှာပါဝင်ပတ်သက်နေကြတယ်လို့အမေရိကန်က ရေး ကုန်သွယ်ရေး ဌာနက ပါ တီးခံ ပါ မဟုတ် ဘူး လို့ ကုန်သွယ်ရေး ဝန်ကြီး Wilbur Ross က ပြော ပါတယ် တိကျစွာ က တော့ မွတ်စလင် လူနည်း စု၏ အပေါ် တမင် ရွယ်ပြီး ဖြစ်နေ နေတာ မျိုး မရှိ ဘူး လို့ ညှင်းဆန် ထား တယ် လို့ ဘာသာ ရေး အစွန်းရောက် တွေ ကိုသာ ပြစ်မှတ်ထား နေ နေတာ လို့ တုံ့ပြန် ပြော ချ ပါတယ် ရှင်
ဆက်ကြဝဠာ အစဉ်အဆက် ပြောင်း လဲ လာမှု နဲ့ နှက်ခတ် တရား တွေ တဲ့ ကမ္ဘာ မြေ တည် ရှိ မှု ကို နား လဲ သိရှိ လာ အောင် ချိုးပန်း ခဲ့ ကြ တဲ့ သိပ္ပံ ပညာ ရှင် 3 ဦး ကို Nobel Committee က တီး နှစ် အတွက် ယူဘ ဘေဒ ဆိုင်ရာ Nobel ဆု ပူရဲ ချီးမြှင့် လိုက် ပါတယ် ဆက်ကြဝဠာ အစက နေ ဘယ်လို အစဉ်အဆက် ပြောင်း လဲ လာ ခဲ့ တယ် ဆိုတာ ကို နား လဲ သိရှိ အောင် ချိုးပန်း ခဲ့ တဲ့ သိပ္ပံ ပညာ ရှင် Jim Peebles ကို Nobel ဆု ငွေ ဒေါ်လာ 9,800,000 ယန် တဝက် ကို ပေး ရမှာ ဖြစ် ပြီး ကျန် ကိုရောနောက်ထပ်သိပ္ပံပညာရှင်အုပ်ဖြစ်တဲ့ Michael Mayer နဲ့ Dadia Quellosto ကိုချီးမြှင့်သွားမယ်အကြောင်း Nobel Committee ကဒီကနေ့ပဲကြေညာပါတယ် Jim Peebles ဟာဆက်ကြဝဠာနဲ့ပတ်သက်တဲ့ဒီကနေ့ခေတ်ယူဆရရဲ့အခြေခံကိုရှာဖွေဖော်ထုတ်ပေးခဲ့သူဖြစ်တယ်လို့ Nobel Committee ကပြောပါတယ် Michael Mayer နဲ့ Dadia Quellosto ကတော့ကမ္ဘာမြေကြီးအပါအဝင်နေ့ဆက်ကြဝဠာစနစ်ရဲ့အပြင်မှာနောက်ထပ်နေ့ဆက်ကြဝဠာအဖွဲ့အစည်းတွေရှိနေတယ်ဆိုတာကို 1995 ခုနှစ်မှာပထမဆုံးရှာဖွေတွေ့ရှိကြောင်းကြေညာခဲ့ကြသူတွေဖြစ်ပါတယ်အဲ့ဒီချိန်ကစလို့နေ့ဆက်ကြဝဠာအပြင်ဖက်ငကားငွေတန်းကျေးဇူးဝေးတွေထက်မှာ 9,000 ကျော်မှာပေါင်း 4,000 ကျော်ရှိတာကိုသုတေသနပညာရှင်တွေရှာဖွေတွေ့ရှိခဲ့တာပါဒီ9,000 ကျော်မှာတွေကိုစတင်ရှာဖွေဖို့ကြိုးစားတဲ့အစီအစဉ်တွေကနေအဲ့ဒီနေရာတွေမှာတက်ရှိသက်သွားရရှိနေမလားဆိုတဲ့အဖြေကိုရှာတွေ့ကြောင်းတွေ့လာနိုင်တယ်လို့ Nobel Committee ကပြောပါတယ်
ငါတို့ညပိုင်းထိတ်တဲ့ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနဲ့နန်းလောင်တို့ပြောပြပေးသွားကြတာပါရှင်။ခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မိညာချက်တွေကိုဇက်တိုက်နားဆင်ကြရပါမယ်။
ရခိုင်ပြည်နယ်မောင်တော်မြို့နယ်မြောက်ပိုင်းတာယာကုန်းကျေးရွာရဲခင်းစခန်းအတွင်မှာမနေ့ညနေပိုင်းမှာလက်ပစ်ဘုံပေါက်ကွဲလို့နေသားဆောင်တအူး
သေဆုံးသုံးဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တာယာကုန်းရဲခင်းစခန်းပေါက်ကွဲမှုကိုတပ်မတော်ဘက်ကအတိမပြုခဲ့ပါဘူး။ဒါအပြင်ဘူးသီးတော်မြို့နယ်ဘက်ကတိုက်ပွဲအတွင်ပိတ်မိနေတဲ့ရွာသား10ဦးကျော်ကိုဒီကနေ့ ICRC
မောင်တော်မြို့နယ်တာယာကုန်းနယ်ခြားဆောင်ရဲခင်းစခန်းဘုံပေါက်ကွဲမှုကြောင့်တေဆုံးသွားတဲ့ရဲတပ်ဖွဲ့ဝင်2ဦးဟာမောင်တော်စိတ်ယုံရင်ခွင်းယုံမရောက်ရှိနေပြီဖြစ်စဉ်အခြေအနေကိုတော့မောင်တော်လူမှုကွန်ရက်ပေးရေးဖွဲ့ဝင်2ကအခုလိုပြောပါတယ်။ဒီကတော့ဟိုတယောက်စီကနေတယောက်ကျန်ရတယ်ဆိုတော့ပြောပါတယ်။ဒီလျှောက်ကြောင့်ဒီလိုကျမ်းမရတော့ဘုံဖောက်တယ်ဘာမှမဖြစ်ဘူးပေါ့။ဟို
ဒီဘုံပေါက်ွယ်မှုဖြစ်စဉ်မှာတပ်ဖွဲ့ချင်းချင်းကြမကျေနပ်မှုရှိလို့တမင်ဖောက်ခွဲရလို့ဒေသခံတွေကယူဆနေကြတာပါ။ဒါရကုန်းကြေးရတာကုလသိန်းကတော့ပေါက်ွယ်မှုဟာမတော်တဆကြောက်ဖြစ်ပြီးတန်ရရရှိသူတွေကိုမောင်တော်စေးရုံမှာခစေကူတနေရတယ်လို့ဆိုပါတယ်။ဖြစ်ပြန်ကတော့ဦးနာရီခေကြောကြအဲ့ရှင်တော်မှာလीဒါသူတို့ကတော့စုံထားတဲ့ဘုံကြီးပေါ်တော့အဲ့ဒါလေးတွေကိုဆက်ဆွဲတဲ့ခါမှာ
ဒီဇုံသူဟာတတအောင်မျိုးသွန်ဖြစ်ပြီးတန်ရာရရှိသူမှာသူရောက်ဥကျော်နိုင်လင်ရတတထန်ဟုံးနဲ့တခြားတယောက်ကိုဖြစ်ကြပါတယ်ဘုံဘွားပွဲမှုဖြစ်စဉ်အခြေအနေကိုသိရှိဖို့အနောက်ပိုင်းတန်းစစ်တမ်းနဲ့ကြောင့်တမတော်ပြောခွေရဘုံမှုကြီးဝင်းစောဦးကိုဆက်တွေ့မြင်မြန်ခဲ့ရမှာသူ့အနေနဲ့မသိရှိသေးဘူးလို့ပြောပါတယ်ဒါကုန်းရင်းနဲ့ကြောက်ကြောက်ကြောက်ရခိုင်ပြည်နယ်ဆိုရဖွဲ့ဝင် ီဘူမူကြီးမင်းတန်းကတော့ခီးလွနေလို့အချိန်လေးကိုမသိရှိကြောင်းပြောပါတယ
်ကျွန်တော်ကတော့ခီးသွားနေတာပြန်အဲ့ဒါလေးကျွန်တော်သတင်းပြန်နေရတာ
လက်ရှိကဆိုင်ပြည်နယ်တွင်းမှာလည်းမြမစမတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ကြားစစ်ရေးပြင်းထန်နေတယ်လို့ပဋိပက္ခကြားအရသားတွေထိခိုက်မှုတွေရှိနေတာပါအောက်တိုဘာ9ရက်နေ့ကဘူတီတောင်မြို့နယ်တရက်ပြင်းကျေးရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ရွာသူရွာသားတွေဘေးလွတ်ရွာကိုဆက်ပြေးသွားပြီးမြဲရွာသားဆက်တူးကတော့ရွာထဲမှာပိတ်မိနေခဲ့ပါတယ်ပိတ်မိရွာသားတွေကိုမြို့နယ်အုပ်ချုပ်ရေးအဖွဲ့နဲ့နိုင်ငံတကာကြက်ချင်နေဖွဲ့တို့ကနေဒီကနေ့မှကယ်ဆုတ်နိုင်ခဲ့တယ်လို့ဘူတီတောင်မဲဆန္ဒနယ်ကပြည်သူ့လွတ်တော်ကိုဆက်လက်ဦးအောင်ဆောင်ရွှေကပြောပါတယ
်သူတို့ကဟိုဖဲရီမှာရှိတယောက်ပိတ်မိနေပြီးတော့ကျွန်တော်တို့ကသက်ဆိုင်ရာတွေကိုကြီးနိုင်ပြတာပေါ့ဒီတော့ဒီတော့ရှိဝေးဦးကြီးကလည်းလည်းဒီကျွန်တော်တို့ ICRC ကိုတက်ရှင်နဲ့ပေါင်းပြီးမှစာခကစင်ကတက်ကလူတွေကိုပြောတယ်ပြီးမှသူတို့ကရောဂိုမွေအောင်တက်ရှင်နဲ့အခွေးကအပြင်မှာနေရတယ်အဲ့လူတွေလဲချောက်လာရတယ်အခုကအဲ့မှာကားကဂျုံနေတယ်ပြီးမှဒီအခုလာတာ
အလားတူတိုက်ပွဲဖြစ်ပွားခဲ့တဲ့ဘူရီတောင်မြို့နယ်စပရာချေရွာအုပ်စုကွန်းတောင်ရွာထဲမှာလည်းရွာသား၃ဦးပိတ်မိနေကြောင်းဦးအောင်တောင်းရွှေကပြောပါတယ်မနေ့ကလည်းတရက်ပြင်းချေရွာဘက်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီခိုင်းပြည်နယ်မြောက်ပိုင်းဒေသမှာဘုံပောက်ကွဲမှုပါဝင်စစ်ရေးပဋိပက္ခဖြစ်စဉ်တွင်အရသာတိုက်စုံမှု80ကျော်ရှိနေပြီးတန်ရာရရှိသူ120ကျော်ရှိနေတယ်လို့လည်းဒီခိုင်းပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ခင်ဗျာ
နိုင်ကိုရင်ပြပြခဲ့တာပါရှင်တစ်ဆက်တည်းရခိုင်လူငယ်အဖွဲ့အစည်းတွေကအစိုးရကိုရည်ရွယ်တဲ့ထုတ်ပြန်ချက်တစ်စောင်အကြောင်းကိုလည်းပြောပြပါမယ်ရခိုင်ပြည်နယ်ကလက်ရှိခြေအနေတွေကိုအစိုးရတာဝန်ရှိသူတွေအနေနဲ့လျှို့ရှုမှထားပဲပြည်သူတွေရဲ့လိုအပ်ချက်တွေကိုတာဝန်ယူဖြည့်ဆည်းပေးနိုင်ဖို့အချက်၅ချက်ပါသဘောထားကြေညာချက်တစ်စောင်ကိုရခိုင်လူငယ်မျိုးဆက်သစ်ကွန်ရက်ကအောက်တိုဘာလ၈ရက်နေ့စွဲနဲ့ထုတ်ပြန်လိုက်ပါတယ်စစ်ဘေးရှောင်ပြည်သူတွေအတွက်ရခိုင်ပြည်နယ်အစိုးရရဲ့ဆောင်ရွက်ချက်တွေပေါ်မှာလွှတ်တော်တွင်အားမရမှုတွေလည်းရှိနေပါတယ်ဒီကြောင့်ပြည်စုံကိုတော့ VOA သတင်းတောက်စုစုကမေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်အတွင်းအင်တာနက်ဖြတ်တောက်ခံရတဲ့နေရာတွေကကျန်ရှိတဲ့မြို့နယ်တွေကိုပြန်ဖွင့်ပေးဖို့စစ်ဘေးရှောင်ပြည်သူတွေကိုအစိုးရကအပြည့်အဝကူညီပံ့ပိုးပေးဖို့အပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီကိုခွင့်ပြုပေးဖို့စတဲ့အချက်တွေပါဝင်တဲ့တောင်းဆိုမှု၅ချက်ကိုရခိုင်လူငယ်အဖွဲ့ပေါင်း19ဖွဲ့ပါဝင်တဲ့ရခိုင်လူငယ်မျိုးဆက်သစ်ကွန်ရက်ကထုတ်ပြန်ခဲ့တာပါရခိုင်ပြည်နယ်ကစစ်ဘေးရှောင်စခန်းတွေမှာနေထိုင်သူ6000ကျော်ရှိနေပြီးနီးစပ်ရာရွာတွေနဲ့ဘုံကြီးကျောင်းတွေမှာတော့စစ်ဘေးရှောင်သူ1000ကျော်ရှိလိုနေပါတယ်သူတို့တွေအပေါ်အစိုးရရဲ့ကူညီမှုအပိုင်းကနေပါနေပြီးနိုင်ငံတကာအဖွဲ့အစည်းတွေရဲ့အကူအညီတွေကိုလည်းကန့်သတ်ပြီးခွင့်ပြုနေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ပြည်နယ်အစိုးရဟာအခုချိန်မှာလူမှုအတွက်အကျိုးရှိတာတွေကိုလှုံ့ဆော်ပေးဖို့လိုနေပြီလို့ရခိုင်လူငယ်မျိုးဆက်သစ်ကွန်ရက်တာဝန်ခံကပြောပါတယ
်ကျွန်တော်တို့လူငယ်တွေအနေနဲ့ပြည်နယ်ဆွေးနွေးကိုမြင်လာကသူရဲ့ဒီဖက်တော်မှာဆွေးနွေးချက်တွေကိုအကောင့်တွေပေါ်လှုံ့ဆော်ဖို့အတွက်ကိုနေခဲ့ပြီးတော့အကောင့်ကလှုပ်ရမယ်ဒါတာဝန်ရှိတယ်ဆိုပေမဲ့လည်းပြည်နယ်ဆွေးနွေးနေလှုံ့ဆော်မှုရှိတာကအရင်ကိုကျွန်တော်တို့အတွက်ဟိုကျန်းမာစရာဖြစ်တယ်ပေါ့နော်ဆိုတော့ဒီရခိုင်ပြည်နယ်အစိုးရဒီရခိုင်ပြည်သူတွေကိုတာဝန်ခံပြီးတော့ကိုစားပြုတာမဟုတ်ပဲသူဒီပြည်ထောင်စုအစိုးရရဲ့ခိုင်းစင်မှုအောက်မှာပဲအလုပ်လုပ်နေရတဲ့ပုံစံမျိုးတစ်ခုကိုကျွန်တော်တို့ကမြင်တယ်ပေါ့နော
်ရခိုင်ပြည်နယ်လွှတ်တော်တွင်မှလည်းပြည်နယ်အစိုးရရဲ့လှုပ်ဆောင်မှုတွေအပေါ်အားရစရာမရှိဘူးလို့လွှတ်တော်ကိုယ်စားလှယ်တွေကဝေဖန်တန်တွေထွက်ပေါ်နေချိန်မှာရခိုင်လူငယ်မျိုးဆက်သစ်ကွန်ရက်အဖွဲ့ကလည်းလွှတ်တော်ရဲ့လှုပ်ဆောင်မှုတွေအပေါ်ဝေဖန်လိုက်တာဖြစ်ပါတယ်နိုင်ငံတွင်းမှာတရားမျှတမှုနဲ့ငြိမ်းချမ်းရေးအတွက်တောင်းဆိုနေတဲ့လူငယ်တွေကိုအစိုးရကဖမ်းဆီးတရားစွဲဆိုနေရတွေကိုရပ်တန့်ပေးဖို့လဲဒီကွန်ရက်အဖွဲ့ဝင်တွေကတောင်းဆိုထားပါတယ်စစ်ဆောင်ပြည်သူတွေရဲ့အခက်အခဲတွေကိုဆောင်ရွက်ဖို့ဟာစီမံခန့်ခွဲပိုင်ခွင့်အာဏာရှိတဲ့အစိုးရအဖွဲ့ကဖိဖိစီစီဆောင်ရွက်ပေးတင်တယ်လို့မြေပုံမြို့နယ်ပြည်내လွှတ်တော်ကိုယ်စားလှယ်ဦးမြတန်းကပြောပါတယ်
ကျွန်တော်တို့တော့တော့ကားတော်မှာတော့တိုက်ပွဲဆောင်တော့ဆက်ပြီးတစ်ခါတော့လူချင်းမပါခြင်းတော့တွေ့ရမယ်သူတို့ကလူချင်းတွေနဲ့မြေပေါ်မှာတွေ့မယ်ဆိုရင်တွေ့ရပါတယ်ဒါမှသူတို့လည်းမြေပြင်အနေထားကိုသိမှာပါအခုကသူတို့ကရုံးဝော်ကမြေပေါ်မှာတိုက်ပွဲဆောင်တော့ဆက်ပြီးတစ်ခါတည်းအတွက်မြို့နယ်တွေကတက်လာတဲ့ပြင်းပေါ်မှာပြင်းနေတာပဲရှိတယ်တကယ်ရောက်မရောက်သိရမှုရှိမရှိဆိုတော့လိလာဆန်းစုံအနေပါတယ်အဲဒါကြောင့်ပြည်သူတွေရဲ့လုံလောက်ချက်ကိုတကယ်မျိုးအစိုးရကလုံလောက်လောက်မဖြစ်စေနိုင်တဲ့အနေထားတွေ့ရပါတယ်
မိုးမကြမီကာလမှာစစ်ဘေးရှောင်တွေအတွက်မိုးကကာယံပေးဖို့စားနပ်ရိက္ခာလုံလုံလောက်လောက်ထောက်ပံ့ပေးဖို့ကိုအစိုးတင်သွင်းခဲ့ပေမဲ့အဲ့ဒီအပေါ်ဆောင်ရွက်ပေးမယ်ဆိုတဲ့ပြည်내အစိုးရရဲ့အာမခံချက်တွေကတော့အကောင့်ထဲမဖော်နိုင်သေးဘူးလို့ဘူတိတောင်မြို့နယ်ပြည်내လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကလည်းပြောပါတယ်
ကျွန်တော်တို့အနေနဲ့ကလည်းကျွန်တော်တို့အစိုးရကို
အမရမှုတွေရှိပါတယ်ကိုကျွန်တော်တို့မှာသူကချုပ်စေကျော်လောက်ဖြစ်တော့ပါပြီဒါပေမဲ့ဖြီးဖြီးမိမိအောင်စင်ဖို့ဆောင်ရွက်တော့ကျွန်တော်တို့မတွေ့ရသေးတာကတော့ဒီကဖြစ်ပါတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့အားမရပါဘူးသူတို့ကမိမိရဲ့လောက်ပိုက်ခွင့်ကိုမတုံ့ပဲပုံမှန်260တိပါအရာပဲသူတို့ကအလုံးလုံးနေတဲ့အတွက်ကြောင့်ဒါတွေဟာလေအနေနဲ့တစ်ခုတော့ရှိတာဖြစ်ခေါ့ဖြစ်နိုင်ပါတယ်
ရှခိုင်းပြည်နယ်စစ်ဘေးရှောင်အရင်းနဲ့ပတ်သက်ပြီးပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဦးမြတန်းနဲ့ကမ္ဘာ့ကုလသမဂ္ဂကိုယ်စားလှယ်ရုံးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးရေးအကြံပေးပုဂ္ဂိုလ်မစ္စတာပီတာဘာဝစ်တို့ကအောက်တိုဘာလ9ရက်နေ့တုန်းကအလွတ်တဘောတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။လက်ရှိမြေပြင်အနေအထားမှာတော့ပြည်နယ်အစိုးရရဲ့ဆောင်ရွက်မှုတွေဟာပြည်သူတွေအတွက
မြန်မာနိုင်ငံပါဝင်ဒေသတွင်းနိုင်ငံတွေမှာဝက်တုတ်ကွေးယောဂါလိုလူသိများတဲ့အာဖရိကန်ဆွိုင်းဖလူးအပြင်းပြားယောဂါပြန့်နှံ့နေတဲ့အတွက်ထိန်းချုပ်နိုင်ဖို့ကြိုးပမ်းနေကြောင်းကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပြီးခဲ့တဲ့နှစ်ထဲယောဂါဖြစ်ပွားမှုစတင်တွေ့ရှိခဲ့ရတဲ့တရုတ်နိုင်ငံကနေဝက်သားအပါအဝင်သား၅တွေကိုနေဇက်ကနေတဆင့်မြန်မာနိုင်ငံနဲ့တင်ပို့နေတ
ဒီအာဖရိကဝက်အပြင်ပြယောဂဟာဒေတာတွင်အင်ဂျင်နိုင်ငံတွေအပြင်နိုင်ငံပေါင်း၈နိုင်ငံကိုတဖြည်းဖြည်းကူးစက်ပြန့်နှံ့လာနေရပါဒီယောဂပုဂ္ဂိုလ်မြန်မာနိုင်ငံရှမ်းပြည်နယ်ရှိပိုင်းနဲ့မြောက်ပိုင်း၄မြို့နယ်ဖြစ်တဲ့မိုင်းလာမိုင်းယောင်မိုင်းပြတန်ဆန်းတို့ကိုစတင်ကူးစက်နေရကြောင်း၂၀၁၉အောက်တိုဘာလ၁၉ရက်ကမြန်မာအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်ခဲ့ပါတယ်ဒီယော 明代某个富有一个过度表白的。
都是边境边表内岸的，包括就第三边的内岸库区的，还有的阿非加外边那有个罗马内岸嘛，啊，他这些工业的欧洲站那边嘛，都是边那边嘛，第三边那边内岸伢的嘛，罗马内岸的库巴外区开的，包括不，啊，那边不就是有产那里面的都是。我不如我的是有个天朝移动啊，你超越其他的啵，那阿里嘛，菲律宾那样子用，并没有让下比如消出来啵，你讲是路的那路，路的呀，目前目前路边都要比较，你不是看他的，你不如我阿达呢，都要克服彼此的，但那不困难了，其他啵，那罗罗的就是罗尼嘛那个嘛罗，伊他妈他的阿里尼亚，就必须阿里尼亚，你不要在路前面尼亚嘛罗，你不是看他的，所以这边比我超他的不对啊，你话怎么样？
阿非加我边片有个对起毕业老板嘛，格把得来咱家买一批欧安衣服，密码那个将价格来做，到达面对某个表白的，第二那个哈密码比别个没大把握，得吃三道工的个云南毕业的顶端那个单面差别没，第二比别个罗我大把握，得吃一开大瑞苗苗个，目前二十个的密码毕业个内省顶部内江，目前二十工作一时间，工作等稳都会批的，我们等啊富有一个表白的。
第二遍的讲回来讲，第二遍我干的阿婆嘞，目前没有来嘛，所以都没人报了完。目前没有嘛，现在前面那就多面面，结果嘛，咱又回大理找回家了。大理呢，给我顶端的药膏要，这又不是嘛了？哎，我也顶端药膏，我那块那个家嘞，第二遍又回来，主要龙王吃吃的，妈妈比较抓的哈都，大理起码有那药，半滴都，半滴都，那那滴都，八都，阿都，这边的妈妈比较讲我老东西的，妈妈比较，妈妈。我咋的没到，没咋的没到，爸爸没到，我弄问下来。
第二那个嘛，阿非加我边片有个 ASF， 比个人那奥多拉嘛啥都准备。哎，你那边密码那个那印尼人，只有越南边那那阿西亚那个都超过边上几把的。飞越南那个莫里亚国边上边，老那个嘛从那段我讲的古亚叫老，对送给路西亚的德玛跑边几把的。除了把南安米罗曼尼拉马罗，十点半那日嘛，我也讲伊困难堂老都等个亚个路，都路等人嘛破壁加巴的。阿非加我边片药个哈，我对嘛古色达的药个没有啥批评，如果古罗古色达没有么西队伍路，所以他那三亚队个嘞，等人突变查巴的。阿库提阿非加我边片药个不古色毕业南安尼加罗，密码只有拉乌、甘博利亚、飞越南、刚果利亚、蒙古利亚呢，除了把南安路批巴的。
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာ ဓာတ်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေ အပတ်စဉ်အစီအစဉ်တွေကိုလည်း အစဉ်ပြေတဲ့အချိန်မှာ နားဆင်နိုင်ပါတယ် VOA Burmese App နဲ့ပတ်သက်လို့ ပိုကောင်းအောင်အကြံပြုချင်တယ်ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
VOA အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို မြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင် ထိုင်းနိုင်ငံအရှေ့မြောက်ပိုင်း Kauri အစိုးရတက်တော်ဂျိုဝိုင်းထဲမှာ Huawei နာ Rock လို့ခေါ်တဲ့ 6 ကဘာနဲ့တဲ့ရေတခုနဲ့မှာတိတ်ဆုံးနေတဲ့ Torsin 5 ကောင်ကို ထိုင်းအာဏာပိုင်တွေထပ်ပြီးတွေ့ရှိခဲ့တဲ့အတွက် အခုဆိုရင်တိတ်ဆုံးခဲ့တဲ့စင်ကောင်ရေစုစုပေါင်း 11 ကောင်ရှိသွားပါပြီ ရေတခုနဲ့ပြုတ်ကျသွားတဲ့စင်ပေါက်လေးကိုဝိုင်းခဲ့ကြရင် အခုလိုတိတ်ဆုံးရတာလို့ထိုင်းတာဝန်ရှိသူတွေကပြောပါတယ် ဒီအကြောင်းကိုတော့ AFP သတင်းဆောင်ပါကိုအခြေခံပြီးနှက်လောင်ကပြောပြပေးပါမယ်ရှင် ထိုင်းနိုင်ငံမြောက်ပိုင်းကရေတခွတခုတဲကိုချောကျသွားပြီးတော့ရင်းနှစ်တေဆုံခဲ့ပုံရတဲ့စင်၆ကောင်ကိုပြစ်ခဲ့တဲ့သတင်းဘက်ကမှရှာဖွေတွေ့ရှိခဲ့တယ်လို့ဆေးအုပ်ထက်ကကြံစင်နှစ်ကောင်ကိုတော့ကယ်တင်နိုင်ရတယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီနောက်ဒရုန်းရင်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ရင်းနောက်ထပ်၅ကောင်ကိုထပ်တွေ့ခဲ့တာလို့ခောက်ရိုင်အမျိုးသားတစ်တော်ဂျ
ရုပ်ရေးတခွန်အောင်မှာဆင်ချောက်ကောင်တိတ်ဆုံးနေတာကိုတွေ့ခဲ့ရတာပါပြုတ်ကြတော့တဲ့စင်ကလေးကိုကက်တင်မှုစူးစမ်းခဲ့ကြတဲ့စင်ကောင်ကတော့အပေါ်ပြတ်မတတ်နိုင်မဲ့ရေးစီးကြောင်းဘော်ကချော်နေတဲ့ကြောက်စွန်းပေါ်မှာပိတ်မိနေကြတာပါစင်ကောင်ပိတ်မိနေတဲ့နေရာကိုအခြားစင်ကောင်ကသွားပြီးတော့ကူညီဖို့အပြင်းထန်စူးစမ်းနေတာကိုလည်းဗီဒီယိုရုပ်ပုံတွေမှာတွေ့ရပါတယ်ခောက်ရိုက်တိတ်တော့
ဒီစင်ရုပ်ထဲမှာ63ကောင်ရှိရလို့ယူဆပါတယ်ဒီထဲက7ကောင်ကတော့တည်သွားပါပြီနှစ်ကောင်ပဲရှင်ပါတယ်ဒီနှစ်ကောင်ကတော့အသက်ရှင်မယ်ဆိုတော့ကျွန်တော်တို့တရားရဟန်းတို့အာမခံနိုင်ပါတယ်မင်းညားကပဲသူတို့မပြောသေးသေးစားနေတာကိုလည်းတွေ့ရပါတယ
်အဲ့ဒီစင်တွေအပေါ်ကိုပြန်တက်နိုင်လောက်မှအင်အားတွေပြေလာစေမယ်အာဟာရဖြစ်တဲ့အစာအတောက်တွေကိုတစ်တော့တာဝန်ရှိသူတွေကစင်တွေကိုပြစ်ကျွေးနေတာပါစင်နှကောင်ကိုကယ်တင်လိုက်နိုင်တယ်လို့တာဝန်ရှိသူတွေကနောက်ပိုင်းမှာပြောပါတယ်အဲ့ဒီစင်တွေတိတ်ကိုပူပင်တော့ကရောက်နေတယ်လို့လည်းသူကဆိုပါတယ်စင်တွေဘာလို့ချောကြသွားတယ်လဲဆိုတာအတိအကျမသိနိုင်ဘူးလို့လဲကြိုးဝိုင်းတာဝန်ရှိသူတူက AFP သတင်းထားတာကိုပြောပါရယ်စင်ဆက်တကောင်တည်ဆုံခဲ့ရတဲ့တပြည့်ဟာခောက်ရိုက်တည်သောကြိုးဝိုင်းထဲမှာစင်အများဆုံးတည်ဆုံခဲ့တယ်မတော်တဆမှုပါ1992ခုနှစ်ကလဲငရဲချက်ကဘာလို့ခေါ်တဲ့ဒီနေရာကပေ260နဲ့တဲ့ဟျူနရုတ်ရေတခုမှာပဲစင်ရှစ်ကောင်ရေစီတဲ့မျိုးပါပြီးတော့တည်ဆုံခဲ့မှုပါရယ်အမျိုးသားတည်သောကြိုးဝိုင်းထဲမှာစင်ကောင်ရေ300လောက်ရှိမယ်လို့လဲခန့်မှန်းထားကြတာပါစင်တွေကိုကတင်တဲ့အတွက်ရေတကုံကိုလည်းကဘာလက်ခီးသွွားတွေလှခွင့်ပိတ်ထားပါတယ်စင်တွေဟာထိုင်းနိုင်ငံရဲ့နိုင်ငံတော်တင်ကစားဖြစ်ပြီးတောထဲမှာသဘာဝအတိုင်းလွှတ်ထားတာဖြစ်ပေမဲ့စင်ကောင်ရေတွေတဖြည်းဖြည်းလျော့ပါလာပြီးတော့အခုဆိုရင်ထောင်ကနန်းလောက်သာကျန်တာပါတစ်တော်ပြုံတင်မှုကြောင့်လက်ရှိဆယ်စုနှစ်တွေအတွင်းမှာတောရိုင်းသရိုက်ဆန်တွေနေထိုင်ကျဆားရတဲ့နေရာတွေတဖြည်းဖြည်းနှဲလာပြီးတော့လူသူရှိတဲ့အရက်တွေပဲတဖြည်းဖြည်းရောက်ရှိလာကြတာလည်းဖြစ်ပါတယ်ရှင်
နောက်လောင်ပြပြသွားတာပါရှင်မကြခင်ထုတ်လိုက်မဲ့ဒါရိုက်လေးလိုက်ဆွေးနွေးကန်အစီအစဉ်မှာတော့ရွေးကောက်ပွဲနဲ့တက်လာတဲ့အခု NLD အရက်သားအစိုးရလက်ထက်မှာလူခွင့်ရေးကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံတတိယကော်မတီမှာမကြခင်ဆွေးနွေးဆုံးဖြတ်ချက်တွေချစရာရှိနေပါတယ်ဒါကြောင့်လူခွင့်ရေးရှုထောင့်ပြောင်းလဲသွားသလားဆိုတာကိုမကြခင်အချိန်ပိုင်းအတွင်းမှာဆွေးနွေးကြတော့မှာမို့လို့စောင့်မျှော်နားဆင်နိုင်ကြောင်းလည်းအသိပေးပါရရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်2019ခုနှစ်အောက်တိုဘာလ8ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုညပိုင်း 9:00 ခွဲကနေ 10:00 အထိထုတ်လွှင့်မယ့်အစီအစဉ်တစ်ခုထဲမှာတော့တိုက်ရိုက်လေလိုင်းဆွေးနွေးခန်းကိုမစားခဲ့အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်။
ကမ္ဘာ့ဒေါ်လန်ထရန့်ပေါ်ရေးယူရေးအောက်လွှတ်တော်အမတ်တွေရဲ့စုံစမ်းစစ်ဆေးမှုတွေကြောင့်ဝါရှင်တန်နိုင်ငံရေးမှာအပြန်အလှန်ဝေဖန်ထိုးတဲ့တိုက်ခိုက်မှုတွေပိုပြီးတော့များလာပါတယ်။ယူကရိန်းနဲ့ဆက်ဆံရမှာကမ္ဘာ့ထရန့်မှာယွန်းစွာဂိုက်တွေခဲ့တဲ့ဆိုတော့ထောက်လွှင့်ရေးတိုင်ဝိုင်းကနောက်ထပ်ဒုတိယတယောက်ကလည်းတိုင်ကြားထားတဲ့အကြောင်းအမည်မဖော်လိုသူထောက်လွှင့်ရေးရာရှိတွေဘက်ကအကျိုးဆောင်ပေးတဲ့ရှင်းလင်းကပြောပါတယ်။ကမ္ဘာ့နဲ့ဒီမိုကရက်အမတ်တွေကြားအလွဲသုံးစားလုပ်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အပြန်အလှန်လက်ညှိုးထိုးနေကြပါတယ်။ဒီမိုကရက်တစ်ပါတီသမ္မတကိုယ်စားလှယ်လောင်းတွေတဲ့ရှေ့ဆုံးမှပြည်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုက်ဒန်ဟာယူကရိန်းနိုင်ငံလက်စားမှုတွေထဲမှာပါဝင်ပတ်သက်မှုရှိမရှိသူစိုးရိမ်နေဆိုပြီးသမ္မတထရန့်ကပြောခဲ့တာပါဂျိုးဘိုက်ဒန်ရဲ့သားဟန်တာဘိုက်ဒန်ကလည်းယူကရိန်းမှာစုံစမ်းစစ်ဆေးခံရတဲ့တောင်းွေဒူဖော်ကြီးကုမ္ပဏီတစ်ခုရဲ့ဒါရိုက်တာဘုတ်ဖော်ဝင်ဖြစ်နေပါတယ်ဒီကိစ္စကိုစုံစမ်းမှုသမ္မတထရန့်ကယူကရိန်းသမ္မတကိုဖုံးဆက်ပြောခဲ့တာပါဝေဖန်တဲ့သူတွေကတော့ယူကရိန်းကိုပေးမဲ့အမေရိကန်ကူညီဒေါ်လာတန်400လောက်ကိုဆိုင်းငံ့ထားပြီးအပြန်အလှန်ပေးယူလုပ်တဲ့သဘောမျိုးမတော်မတရားလုပ်ခဲ့တဲ့ဆိုပြီးပြောပါတယ်။ထောက်လှမ်းရေးရာရှိတယောက်ကဒီကိစ္စကိုတိုင်ကြားခဲ့တယ်လို့နောက်တစ်ယောက်ကလည်းထပ်မံတိုင်ကြားခဲ့တယ်ဆိုပြီးစုံစမ်းစစ်ဆေးရေးမှူးချုပ်မာကယ်လာဂစ်ဆန်ကပြောပါတယ်။သူသမ္မတဟောင်းဂျိုးဘိုက်ဒန်ကတော့သမ္မတထရန့်နဲ့ပတ်သက်ပြီးခုလိုဝေဖန်ပါတယ
်။ Comes from the most corrupt president we've had in modern history.is the definition
of ဒီနေ့ခေတ်သစ်သမိုင်းမှာအကျင့်ပြတ်ဆုံးသမ္မတပါလက်စားမှုဆိုတဲ့အဓိပ္ပာယ်ကိုသူစီမှာတွေ့ရမှာပါ
သမ္မတထွန်းကတော့ဒီစုံစမ်းစစ်ဆေးမှုဟာဒီမိုကရက်ဥဆောင်တဲ့အောက်လွှတ်တော်အမတ်တွေရဲ့သူ့အပေါ်နိုင်ငံရေးအောက်လန်းနီးနဲ့ထုံးတဲ့ချက်ဖြစ်တယ်လို့ပြန်လည်တုံ့ပြန်ပါတယ်သူ့ကိုတက်ခဲ့သူတွေထဲမှာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဒန်ရှရစ်လည်းပါတယ်လို့သူကပြောပါတယ်အလွဲသုံးစားလုပ်မှုတွေကိုသူဖော်ထုတ်ခဲ့တာလို့လည်းသမ္မတထွန်းကခုခံကာကွယ်ပြောပါတယ
် I don't care about Biden's campaignBut I do care about corruption.
ဘိုင်ဒန်မဲဆွဲစီးယုံနေတာတွေကိုကျွန်တော်ဂရုမစိုက်ပါဘူး။လက်ပေးလက်ယူကိစ္စကိုပဲကျွန်တော်ဂရုစိုက်တာပါ
။ဒီမိုကရက်အောက်လွှတ်တော်အမတ် Hagen Chavaries ကတော့သမ္မတဟာကျန်းသိက္ခာကြေဆိုထားတဲ့တာဝန်တွေကိုချိုးဖောက်ခဲ့တယ်ဆိုပြီး ABC ရုပ်သံကလည်းဝေဖန်ပါတယ
်။ The administration without justification withheld $391 million.
ကဲကဲတွေတွေ့နေတဲ့ယူကရိန်းကိုစီးရေးကူညီပေးမယ်။ဒေါ်လာ390တန်းကိုဘာကြောင့်ပြချက်မှခိုင်ခိုင်လုံလုံမပေးပဲဆိုရကဆိုင်းငံ့ထားခဲ့ပါတယ်။အမေရိကန်ပြည်သူတွေကိုနိုင်ငံရေးအရပြစ်မှတ်ထားတဲ့အချိန်ထဲမှာ2020ရွေးကောက်ပွဲဝင်းစွတ်ဖက်ဖို့ပြည်ပခေါင်းဆောင်တယောက်ကိုသမ္မတကဖိအားပေးခဲ့တာပါ။ဒါဟာအာဏာအလွဲသုံးစားလုပ်တဲ့နမူနာတက်တည်ပါပဲ
။သမ္မတထရန့်ကိုသိဝေဖန်လေးမရှိတဲ့ယူတာပြည်နယ်အထက်လွှတ်တော်အမတ်မစ်ရော်မနီကတော့ဒီကိစ္စအခုလိုလူသိရှင်ကြားပေါ်လာတာကသိကိုစိုးရွားတယ်ဆိုပြီးထုတ်ဖော်ပြောဆိုပါတယ်။ Republican အောက်လွှတ်တော်အမတ် Jim Jordan ကတော့သမ္မတဟာသူ့လိုရမယ့်ကိစ္စကိုလှုပ်တာဆိုပြီး ABC ရုပ်သံကလည်းအခုလိုခုခံကာကွယ်ပြောပါတယ
် I think when the president is trying to make sure that there is not corruption that if
American ပြည်သူတွေခက်ခဲခဲရှာထားတဲ့အခွန်ငွေတွေကရုရှားကိုတိုက်ဖို့အတွက် Ukraine ကိုအကူအညီပေးမယ် Ukraine ကိုသူတို့သွားတဲ့လမ်းကြောင်းသွားနိုင်အောင်အကူအညီမယ်သူတို့လိုချင်တဲ့စနစ်ကိုထူထောင်နိုင်အောင်ပံ့ပိုးပေးမယ်ဆိုရင်အဲ့မှာဘလို့လက်ပေးလက်ယူမှုမှမရှိဘူးဆိုတာသိကြအောင်ယုံကြည်စိတ်ချနိုင်ဖို့လိုပါတယ်
သမ္မတထရန့်ယူကရိန်းသမ္မတနဲ့ဒေလီဖုန်းဆက်တဲ့အချိန်မှာသူပါရှိနေပါတယ်ဆိုပြီးနိုင်ငံသားရေးဝန်ကြီးမိုက်ဖွန်ဘီယိုပြောခဲ့တာကြောင့်ဒီညင်းပွားမှုရှုပ်တော်ပုံထဲမှာမိုက်ဖွန်ဘီယိုလည်းပါဝင်လာပါတယ်။အမေရိကန်သံတမန်တွေပေးပို့ခဲ့ကြတဲ့စာရီကြလည်းဒီကိစ္စနောက်ကွယ်မှာသမ္မတရောနိုင်ငံသားရေးဝန်ကြီးပါပါနေတယ်ဆိုတာကိုပြသနေကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရေးစီစဉ်ကိုနားဆင်ကြကြရတာပါရှင်အခုတော့အင်္ဂါညနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကန်စီစဉ်စတင်ချိန်ရောက်ပါပြီစီစဉ်သူကိုသားညိုဦးနဲ့တို့ထုတ်လို့ရမှုကိုအောင်တို့ရဲ့တိုက်ရိုက်လေးလိုင်းဆွေးနွေးကန်ကိုနားဆင်ကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လူခွင့်ရှူတော့လူခွင့်အမြင်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာပြောင်းလဲမှုတစ်စုံတစ်ရာရှိပြီလားဆိုတာပါမြန်မာနိုင်ငံဟာစစ်ဆူရလက်ထက်တစ်လျှောက်လုံးမှာလူခွင့်အခြေအနေနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်ဆူဝါဝေဖန်ပြစ်တင်တာတွေခံခဲ့ရဘူးပါလေအခုဒီရွေးကောက်ပွဲနဲ့တက်လာတဲ့ NLD အရတားဆူရလက်ထက်မှာဆိုရင်လေလူခွင့်ကိစ္စဟာတကြော့ပြန်ပြီးတော့လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထူထူညီလာခံတတိယကော်မတီမှာမကြခင်ဆွေးနွေးဆုံးဖြတ်ချက်တွေချစရာရှိနေပါတယ်လူခွင့်နဲ့ပတ်သက်လို့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေကအခုအဆိုရအာဏာယူလာတဲ့အချိန်မှာလူခွင့်အပေါ်မှာအမြင်ပြောင်းသွားသလားဒါမှမဟုတ်အရသာအစိုးရရဲ့လုပ်ပိုင်ခွင့်မဲ့နင်းနေလို့လားဒါကိုကျွန်တော်တို့သုံးသပ်ဆွေးနွေးတော့မှာဖြစ်ပါတယ်ပြည်နိုင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ Equality မြန်မာညီမျှချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ်ဦးအောင်မျိုးမင်းကဆိုလို့ရှိရင်1988လှုပ်ရှားမှုတွေကပါလာခဲ့သူဖြစ်ပြီးတော့လူခွင့်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာဦးဆောင်တက်ကြွလှုပ်ရှားသူတူဖြစ်ပါတယ်နောက်တစ်ခုကလည်းလာကြည့်ပါပဲလူခွင့်နဲ့ပတ်သက်လို့ဦးဆောင်တက်ကြွလှုပ်ရှားသူလူငယ်မျိုးသမီးခေါင်းဆောင်တူဖြစ်ပါတယ် Action Committee for Democracy and Development ကမတ်တင်စာရှင်းလင်းရည်ဖြစ်ပါတယ်နှစ်ဦးစလုံးဒီလိုင်းပေါ်ကိုရောက်နေပါပြီကျွန်တော်အရင်ဆုံးဥအောင်မျိုးမင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကော်မျိုးမင်းကြားလာမသိဘူးဗျဟယ်လိုဟုတ်ကဲ့ကော်မျိုးမင်းခုနကကျွန်တော်ပြောသွားသလိုပါပဲပြောရမယ်ဆိုရင်လက်ရှိအာဏာရနေတဲ့ energy အစိုးရတွေပဲဖြစ်ဖြစ်လွှတ်တော်မှတ်တွေပဲဖြစ်ဖြစ်အတော်များများကတစ်ချိန်လုံးက1988လှုပ်ရှားမှုကနေပြီးတော့ဖြတ်တန်းခဲ့ကြတဲ့လူခွင့်ရေးဒီမိုကရေစီရေးကိုတစ်ချိန်လုံးတောက်လျှောက်ပြောဆိုလာကြတဲ့သူတွေဖြစ်ပါတယ်ဒါပေမဲ့အခုအချိန်ဒီမှာ energy အစိုးရတက်လာတဲ့အချိန်မှာလူခွင့်နဲ့ပတ်သက်လို့တော်တော်လေးဝေဖန်ခံရတယ်ကြုံရပါပြီအဲ့တော့အခုတက်လာတဲ့အစိုးရအာဏာယူလာတဲ့အချိန်မှာလူခွင့်နဲ့ပတ်သက်ပြီးတော့အမြင်ပဲပြောင်းသွားကြတာလားဒါမှမဟုတ်သူတို့ရဲ့လုတ်ပိုင်ခွင့်ပဲဒီစစ်တပ်ကိုမကြုံလုံနိုင်မဲနဲ့လုတ်ပိုင်ခွင့်နင်းနေလို့လားကော်မျိုးမင်းရဲ့သုံးသက်ချက်အရင်ဆုံးသိကြပါလိမ့်ခင်ဗျဟု
တ်ကဲ့နိုင်ငံတကာကတော့မြန်မာနိုင်ငံရဲ့လူခွင့်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂကပြောခဲ့တာအခုမှမဟုတ်ပါဘူး1992ခုနှစ်ကကုလသမဂ္ဂအချုပ်အခြာမီလာခံမှာကျွန်တော်တို့မြန်မာနိုင်ငံနဲ့ပတ်သက်တဲ့သုံးချက်ချက်ချမှတ်ခဲ့တယ်လို့လူခွင့်ရေးကောင်စီမှလည်းသူစုံစမ်းစစ်ဆေးရရှိခတ်အပ်ပြီးတော့လှုပ်ဆောင်နေတာကျွန်တော်မြန်မာနိုင်ငံတက်တန်းအစီအစဉ်ဖြစ်ပါတယ်။ဒါပေမဲ့အခုနောက်ပိုင်းမှာ NLD အစိုးရတက်လာတဲ့နောက်ပိုင်းမှာတော့လူခွင့်ရေးကိစ္စကိုအရင်ကတည်းကပုံမူပြီးနိုင်ငံတကာကကြိုးဆိုလာတွေ့ရတယ်။အဲ့ဒီအချက်မှာကျွန်တော်တစ်ချက်လောက်ကျွန်တော်ထောက်ပြချင်တယ်ဗျ။တစ်ချက်ကတော့ဒီနိုင်ငံတကာကအရင်တော့စစ်အစိုးရလက်ထက်ကနေအရသာအစိုးရအထူးသဖြင့်ဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့ဒီမိုကရေစီနည်းလမ်းရနောက်တက်လာတဲ့အစိုးရရေနောက်တော့တက္ကပါလုံးကလေးစားရတဲ့အစိုးရတက်လာတဲ့အခါမှာအရင်တုန်းကတည်းကလူခွင့်ကြီးကိုပုံမူပြီးတော့ကာကွယ်နိုင်မယ်ဆိုတော့ညှော်လင့်ချက်အရန်ကြီးခဲ့ကြတယ်ညှော်လင့်ချက်ရန်ထားခဲ့ကြတယ် great expectation ပေါ့ဒီအားကြောင့်မလို့ဒီလိုမျိုးကျွန်တော်တို့လက်ရှိအခြေအနေမှာမြေပြင်ချင်းကြီးတဲ့အခါမှာကျွန်တော်တိုင်းပြည်မှာဖြစ်နေတာကအချုပ်ချာကသက်သက်အာဏာသက်သက်ဖြစ်နေတယ်ဒီလိုအစိုးရပြည်ဖြစ်နေပြီနဲ့တကယ်အာဏာကိုကင်ဆယ်တဲ့နေရာမျိုးမှာဒီတက်မတော်ရဲ့ပါဝင်မှုအာဏာလွှမ်းမိုးမှုမကျော်လွှမ်းနိုင်တဲ့အချိန်မှာအားမလို့အားမရဖြစ်လာတယ်။ညှော်လင့်ခြင်းကနေအားမလို့အားမရဖြစ်လာတဲ့အခါမှာပုံမူပြီးတော့ပြင်ကြားချက်တွေဖြစ်လာတယ်။တခုကတစ်ဖက်မှာလည်းအရင်တုန်းကအစိုးရလက်ချက်တုန်းကမြန်မာနိုင်ငံမှာဖြစ်ခဲ့တဲ့လူခွင့်ရေးကိစ္စတွေက Human Rights Violation လူခွင့်ရေးချိုးဖောက်မှုတွေပြောပြီးမဲ့အခုနောက်ပိုင်းမှာဒီရခိုင်ဒေသနဲ့တိုင်းရင်းသားဒေသတွေမှာဖြစ်လာတဲ့အိတ်ခါတွေကိုလူခွင့်ရေးကြော်လွန်ပြီးတော့ international crime လို့အောင်သတ်မှတ်လာကြတဲ့အရာမျိုးဖြစ်လာတယ်။အဲ့တော့ PR တွေအရန်ကြီးလာတယ်။အဲ့ဒီ PR တွေတစ်ဖက်ကလည်းမျောလင့်တယ်လို့တစ်ဖက်မှာလည်းဒီလိုမျိုးငြင်းချမ်းရေးနဲ့ဒီအပြစ်ခတ်ရဆေးဥတီတဲ့ခါမှာအရသာအစိုးရအနေနဲ့မလူးတာမလုံတာပုံစံမျိုးဖြစ်တဲ့ခါမျိုးတွေရှိတတ်တယ်။တစ်ခါတည်းကြလို့ရှိရင်သူတို့ရဲ့ပြောကြားချက်တွေကဟိုနိုင်ငံတကာကိုစစ်တပ်ကိုစားကာကွယ်ပေးသလိုပုံစံမျိုးပြောက်တဲ့ခါမျိုးကြောင့်ပုံမူပြီးတော့ကျွန်တော်တို့တင်ပြပြောဆိုမှုတွေအရေးယူမှုအတန်တွေပုံမူပြီးမြင့်မားလာတယ်လို့ပထမတစ်ချက်အနေနဲ့ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျာဒီနေရာမှာခုနကကော်မျိုးမင်းပြောသွားတဲ့အထက်မှာလက်ရှိသူတို့ရဲ့လုတ်ပိုင်ခွင့်အခြေအနေပဲပါပါတယ်။ဒါပေမဲ့တစ်ဖက်မှာ
ဒေါ်ဆန်းစုကြည်ကိုနိုင်ကတစ်ချိန်လုံးကမြန်မာနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်လို့တိုင်းသားဒေသနဲ့ပတ်သက်ပြီးတော့သူကိုယ်တိုင်ထုတ်ဖော်ပြောဆိုခဲ့တာတွေရှိပါတယ်။ဒါပေမဲ့အခုချိန်မှာဆိုရင်တော်များဝေဖန်တာကသူစိတ်စိတ်နေနေတဲ့သဘောပေါ့နော်။နောက်တစ်ဖက်မှာလူခွင့်ကုစလီနဲ့ပူပေါင်းဆောင်ရွက်မှုရှင်းပြောရရင်ဦးသိန်းစိန်လက်ထက်တော်မှာပေးဝင်နေပူပေါင်းဆောင်ရွက်တာတွေရှိရတယ်။ဒါပေမဲ့ energy အစိုးရလက်ထက်မှာလုံးဝပေးမှုရမှာဘူးပူပေါင်းဆောင်မှုမရှိပါဘူး။အဲ့တော့ဒီအချိန်တွေက energy အစိုးရရဲ့လူခွင့်ပေါ်အမြင်သူရဲ့ထားတဲ့သဘောထားကြီးထင်ဟန်နေပါလားဘလို့မြင်ပါလဲခင်ဗျအနေနဲ့ဆူရဲ့ရည်တည်ချက်ပ
ါဟုတ်ကဲ့နိုင်ငံတကာနဲ့ပူးပေါင်းမှုအပိုင်းမှာတော့အရင်ကတည်းကကျွန်တော်တို့ပုံမှန်ဆိုးွားသွားတယ်လို့ပြောချင်ပါတယ်အရင်တုန်းကတော့ကျွန်တော်တို့လူခွေဟိုချိုးဖောက်တယ်ဒါပေမဲ့နိုင်ငံတကာနဲ့ပူးပေါင်းမှုကရှိနေ ਉ မယ်ကျွန်တော်တို့လူခွေစုံလန်းစစ်စစ်ရာရှိတွေကိုခွင့်ပြုတာတွေနောက်တော့ပြီးတော့စုံစမ်းမှုအတွက်ဒါတွေကိုဟိုခွင့်ပြုရဲ့ပုံစံမျိုးရှိခဲ့ပြီးမြဲအခုဆိုလို့ရှိရင်ဘာဖြစ်လာလဲဆိုတော့စုံစမ်းစစ်ဆေးမှုတုံ့ဆောင်မဲ့အထူးစုံစမ်းစစ်ဆေးရရှိရောမှဗီဇာမပေးဘူးနောက်တစ်ခါမှနိုင်ငံတကာကဒါမျိုးပူးပေါင်းဆောင်ရွက်မှုမရှိတဲ့အတွက်ကြောင့်မလို့ဆက်စစ်အချက်လက်စုစားမှုကိစ္စတွေဖြစ်လာတယ်စုံစမ်းစစ်ဆေးရရှိတခုမြဲမရတော့ဘဲနဲ့ sex finding mission ဆိုပြီးတော့အသိအဖွဲ့နဲ့စုဆောင်တဲ့အရာမျိုးဖြစ်လာတယ်။ဒါကိုလည်းအပြစ်မှမဖြစ်ဘူး။ဒါကိုဘလို့မှလက်မခံဘူးဆိုရဲကြေကြာချက်ကတော့ကျွန်တော်ကိုယ်တိုင်လည်းဒါနဲ့ပတ်သက်ပြီးတော့စိတ်မကောင်းဖြစ်မိပါတယ်။ဘာကြောင့်လဲဆိုတော့ပူပေါင်းဆောင်ရွက်မှုလမ်းကြောင်းတွေကိုချထားရတဲ့အနေပူပေါင်းဆောင်ရွက်မှုမရှိခြင်းကကျက်ွက်ခြင်းတစ်မျိုးဖြစ်တယ်။ကျက်ွက်ခြင်းတစ်ခုကိုကျွန်တော်ကြည့်လိုက်တဲ့အခါမှာကိုယ်တိုင်မချိုးပေါက်ဝင်မဲ့သူ့ကိုချိုးပေါက်မှုတွေကိုကာကွယ်ပေးတယ်လို့နိုင်ငံတကာရာသွေးမှုတွေကိုတစ်ဖက်ကနေကာကွယ်ပေးတယ်လို့ဖြစ်လမ်းကြောင်းကိုဥတီရယ်ဆိုတာကိုလည်းသတိပြုဖို့အတွက်အရန်ကိုအရေးကြီးတဲ့အခြေရောက်နေပါတယ်ခင်ဗျာ
ဟုတ်ကဲ့ကော်မျိုးမင်းလေလိုက်မပါခဏနေပေးပါဦးခင်ဗျာကျွန်တော်နောက်ထပ်ပြန်နေဆွေးနွေးမယ်မတ်တင်စာရှင်လက်ယူကိုဖိတ်ခေါ်လိုပါတယ်မတ်တင်စာရှင်လက်ယူကပြောရမယ်ဆိုရင်ဒီကြားထဲမှာပဲဒီလူခွင့်ရေးတက်ကြွလှုပ်ရှားမှုတွေကြောင့်တရားဆွဆူခံရရလည်းရှိနေပါတယ်ကျွန်တော်သိရတော့အဲ့တော့မတ်တင်စာရှင်လက်ယူကျွန်တော်အရင်ဆုံးမေးချင်တာကအခုလက်ရှိမြန်မာနိုင်ငံမှာခေါင်းဆောင်နေတဲ့အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ဒေါ်ဆန်းစုကြည်ကိုတစ်ချိန်လုံးကလူခွင့်ရေးနဲ့ပတ်သက်လို့နိုင်ငံတကာကနေပြီးတော့ဒီ icon တယောက်အနေနဲ့မော်ဆန်ထားစရာတယောက်အနေနဲ့တော့သတ်မှတ်ခဲ့ကြပါတယ်အဲ့တော့အရှင်ဆုံးမတ်တင်စာရှင်လက်ရည်အမြင်ကိုသိချင်တာကဒေါ်ဆန်းစုကြည်နဲ့ပတ်သက်ပြီးတော့မတ်တင်စာရှင်လက်ရည်အနေနဲ့ဘလူးမျောလင်းခဲ့တယ်ဘလူးသဘောထားခဲ့တယ်ဒါပေမဲ့ဒီနေ့အချိန်ကာလမှာကြုံရတဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်နဲ့ပတ်သက်လို့မတ်တင်စာရှင်လက်ရည်ဘလူးများသုံးသပ်ပြပါလဲ
ဟုတ်ကဲ့ပါကျွန်တော်ဒီဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဒီလက်ရှိအာဏာမရခင်အချိန်ကာလမှာခရေကပေါ့နော်ကျွန်တော်နိုင်ငံရဲ့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေရဲ့အခက်အခဲအကျန့်တက်ပြီးနောက်တစ်ခုကလက်ရှိဒီစစ်တပ်ကချုပ်ကန်ထားတဲ့ဒီအာဏာတွေနောက် institution တွေပါဝါတွေရှိနေတဲ့ခါကျတော့ဒီပေါ်မှာအခြေခံပြီးတော့တက်လာတဲ့အစိုးရကြီးတို့မဆိုပေါ့နော်အတူမဆိုခက်ခဲကြုံလာရမယ်ဆိုတာကျမတို့အရက်ဖက်ဖွဲ့စည်းတွေရောနိုင်ငံရေးနားလည်တဲ့လူတွေရောလူငယ်တွေကျမတို့တက်ကြွလို့ရှာတဲ့လူငယ်တွေကနားလည်ပြီးသားဖြစ်ပါတယ်။ဒါတော့လူခွေရေးဆိုင်ရာအခက်အခဲတွေဖြစ်လာနိုင်တယ်။လူခွေရေးဆိုင်ရာမှာလက်ညှိုးထိုးခံရနိုင်ခြင်းအများကြီးရှိလာနိုင်တယ်ဆိုတာလဲကျမတို့ဒါမျှော်လင့်ပြီးသားပေါ့နော်။ဒါတွေကဟို NLD ပါတီကိုယ်တိုင်မျှော်လင့်ပြီးသားဖြစ်ပါလိမ့်မယ်။အာဒါပေမဲ့ကျမတို့ဒီဂျားရဲကကွာဒီ NLD ပါတီကအနိုင်ရသွားပြီးကာလမှာဒေါ်ဆန်းစစ်ကြည်အပေါ်မှာကျမတို့စိတ်ကြဲရတာတွေ NLD ပါတီရဲ့ဆောင်ရွက်ချက်တွေအပေါ်မှာကျမတို့အားမလို့အားမရဖြစ်ရတယ်ဒါတွေအားလုံးကဘာပေါ်မှာမူတည်တယ်လဲဆိုတော့ဒီပြက်ကွက်မှုတွေရဲ့နောက်တစ်ခုကပြောခဲ့တဲ့စကားတွေပေါ်မှာသတိမတည်မှုတွေပေါ့နော်နောက်အရှိဒီပုံစံအစုံပြောင်းလဲလာတဲ့ဟိုဆက်သွဲဆက်ဆံတဲ့ပုံစံတွေစသဖြင့်ဒီအရက်ဖက်ဖွဲ့စည်းတွေပေါ်မှာဒါမှမဟုတ်သတင်းမီဒီယာတွေပေါ်မှာနောက်မတူတဲ့အတန်အသေးအမြင်မတူတဲ့နိုင်ငံရေးသမားတွေပေါ်မှာဆက်ဆံတဲ့ပုံစံတွေနောက်တရားစွဲဆိုထောင်ချမှုတွေဒါတွေကစတိုက်မြင်လာရတဲ့ပုံမှာကျွန်တော်တို့ကတကယ်ကိုစိတ်ပြန်မိပါတယ်အရင်ဆုံးပြောရမယ်ဆိုတော့2015ဒီရွေးကောက်ပွဲမတိုင်ခင်မှာကလေးကဒီလူခွင့်ဆိုင်ရာကျွန်တော်စိုးရိမ်မှုဖြစ်လာတယ်လို့ပြောရပါတယ်ဒါလဲဆိုတော့ကျွန်တော်တို့ဒီရွေးကောက်ပွဲစမယ်ဆိုတဲ့အချိန်မှာကျမတို့ဒီပါတီထဲမှာဒီမွတ်စလင်ကန်ဒီဒိတ်လို့ပြောတယ်မွတ်စလင်ဘာသာဝင်ဖြစ်သောဒီအဖွဲ့ပါတီအဖွဲ့ဝင်တွေကိုပါဝင်ခွင့်မပေးခဲ့ဘူးပေါ့နော်ဒီမှာကလေးကလူခွင့်ရေးချုပ်ဖောက်မှုစခဲ့တယ်လို့ပြောလို့ရပါတယ်ဒါပေမဲ့ကျမတို့ဒီလူတွေအားလုံးဟာဒီအချက်ကိုမျက်ကွယ်ပြုခဲ့ကြပြီးတော့ဒီပါတီအောင်နိုင်ရေးကျမတို့ဒီမိုကရေစီတော်လှန်ရေးအောင်မြင်ဖို့ဆိုရက်အမြင်နဲ့ကျမတို့အားလုံးဟာဒါပုံအောခဲ့ကြပါတယ်ဒါပေမဲ့လည်းအဓိကကျမတို့ညှော်လင့်ချက်ကကယ်ပြီးဒါအာဏာရလာခဲ့တဲ့တုံတရားပြောင်းလဲမှုနဲ့တိုးတက်မှုရှိလာမလားဆိုတဲ့ပုံမှာအခြေခံခဲ့ကြပြီးတကယ်တကယ်မှာအဲ့ဒီအချိန်ကစပြီးတော့ပြက်ကွက်ခဲ့တာအခုချိန်ကြီးကိုပဲဒါနိုင်ငံတကာမှာပါအရှက်တကွက်ဖြစ်ရတဲ့အချိန်ကြီးဖြစ်လာရင်လို့ပြောလို့ရတာပေါ့နော်ဟုတ
်ဟုတ်ကဲ့လက်ရှိဒီတက်ကြွလှုပ်ရှားမှုတွေနဲ့ပတ်သက်လို့ကင်တွယ်မှုလူခွေးနဲ့ပတ်သက်လို့အစိုးရရဲ့ကင်တွယ်မှုနဲ့ပတ်သက်လို့ဒါမတ်တင်စာရှင်းလင်းပြီးပါများမှတ်ချက်ပေးလို့ပါလား
ကျောင်းနိုင်ငံမှာဒီနိုင်ငံအကျဉ်းသားတွေအများများစွာရှိခဲ့ပြီးပါတယ်။ဒါပေမဲ့ဒီဥသိမ်းစိန်အစိုးရလက်ထက်နောက်ပိုင်းမှာတော့နိုင်ငံအကျဉ်းသားလျှော့ချတဲ့ပုံစံမျိုးတွေအများကြီးကျွန်တော်တို့တွေ့လာရပြီးတော့ဒီ NLD အစိုးရလက်ထက်မှာတော့နိုင်ငံအကျဉ်းသားအရေးအတွက်ပေါ့နော်။ဒါဆိုရင်အခုဒီပြီးခဲ့တဲ့ August ပြီးခဲ့တဲ့ August လမှာလည်းကျွန်တော်အယောက်630ရှိပါတယ်။ဒီအယောက်630ထဲမှာကျွန်တော်လက်ရှိဒီထောင်တွင်းအချင်းချခံနေရတာအယောက်50ကျော်နေပြီးတော့ထောင်ထဲကနေပြီးတော့တရားရင်ဆိုင်နေရအယောက်100နီးပါးရှိပါတယ်။အဲဒီမှာကျွန်တော်မိတ်ဆွေတင်နေခြင်းတွေလူငယ်တွေကျောင်းသားတွေပါဝင်ပါတယ်။ပုံစံအစုံနဲ့ရှိနေတဲ့အချိန်မှာကျွန်တော်အများစုဒီလက်ရှိအစိုးရကိုယ်တိုင်ပြောနေတာကလည်းဒီတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စရဲ့ကိုအဓိကပြောရဲပါတော့။မတရားဥပဒေစိုးမိုးရေးလို့ပြောတဲ့အခါမှာလည်းရှိနေတဲ့တရားဥပဒေစိုးမိုးရေးကိုပဲအဓိကဆောင်းပေးပြီးပြောဆိုနေတာကအနေနဲ့ဖြစ်စီရပါဘို့ဒါဆိုကျွန်တော်တို့နိုင်ငံမှာဥပဒေတွေကမတရားတဲ့ဥပဒေဖြစ်နေအများကြီးပြီးဒီဥပဒေကပြင်ဆင်ဖို့မစိုးစားတဲ့အချိန်ကိုကျွန်တော်တို့နည်းစုစီဥပဒေဆိုရင်ဒီဆန္ဒပြတဲ့လူတွေကိုထောင်ပို့ပြီးထောင်ခံပုံမှန်ချမှတ်ဖို့ပြင်ဆင်လာတာမျိုးတွေနောက်ဆန္ဒပြဖို့အတွက်အချက်လက်တွေပို့ပြီးစုဆောင်းဖို့အတွက်ဥပဒေပြင်ဆင်ဖို့ထူးခြားတာမျိုးတွေဒါတွေကိုဒီလိုအရေးအယောင်မျိုးတွေကျွန်တော်မြင်လာရတဲ့အခါမှာတကယ်ဒီလူခွင့်ပေါ်မှာအခြေခံအကြဆုံးတော့ကျွန်တော်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်လွတ်လပ်စွာစီတန်းလက်လည်ခွင့်လွတ်လပ်စွာတင်းတင်းဖွဲ့စည်းမှုတွေကနောက်ပိုင်းမှာပုံမှန်ချင်းချက်လာတော့ကျွန်တော်တို့ချက်လက်တိကျတွေရချက်လက်ကျွန်တော်ထုတ်ပြန်တဲ့စစ်တမ်းတွေအရာဟောပို့ပြီးတော့မြင်သားလာတယ်ပေါ့နော်ဒါကျွန်တော်တို့အားလုံးအတွက်ပြောရတဲ့ငန်းချောင်းဖြစ်ပါတယ်လို့ဟုတ
်ဟုတ်ကဲ့ကျွန်တော်နောက်တစ်ခုမြင်ချင်တာကလက်ရှိမြန်မာနိုင်ငံကြီးကအကဲဆက်ပါတယ်နောက်တစ်ခုကဒီမိုကရေစီအသွင်ကူးပြောင်းရေးလည်းတောင်းနေတဲ့ချိန်ကာလဖြစ်တော့အစိုးရကိုရင်ကတိုက်ရိုက်ပြောတာမဟုတ်ပြီပဲအစိုးရလူလားသူတွေနောက်တစ်ခါအတိုက်ခံမဟုတ်ပါဘူးလက်ရှိအာဏာရပါတီအတွင်းကအတိုင်းအဝိုင်းပြောနေတာကတော့လက်ရှိတက်ကြွလှုပ်ရှားသူတွေရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ပေါ့နော်ဒီလိုတိမ်တိမ်မွမွနဲ့တွားနေရတဲ့အကဲဆက်နေတဲ့အခြေအနေမျိုးမှာလူငယ်တွေအနေနဲ့ဒီအခြေအနေကိုနားလည်ဖို့လူတွေစိတ်ရှိဖို့လူတွေဆိုတဲ့အမြင်ပြောဆိုဝေဖန်တာတွေရှိပါတယ်ဒီပုံမှန်အောင်မတ်တင်တာရှင်းလိုက်ဘယ်လိုမြင်ပါလဲ
ကျွန်တော်1988ခုနှစ်ကကျွန်တော်ဒါတော်လင်းကြီးလောက်တဲ့အချိန်မှာကျွန်တော်ဒါအုံလူလူရဲ့ပါဝင်မှုနဲ့အားလုံးပူးပေါင်းပြီးတော့ပြောဆိုကြတဲ့အခါမှာလူ့အခွင့်အရေးချက်ချင်းပေးဒီမိုကရေစီချက်ချင်းပေးလို့ကျွန်တော်အော်ခဲ့ကြတာဖြစ်ပါတယ်။အခုနောက်ထပ် 2030 ကျော်တဲ့အချိန်ကြာမှလူ့အခွင့်အရေးအမများများနိုင်သေးဘူးလက်ရှိအချိန်ဒီမှာဒါတိမ်တိမ်မှုမှုနဲ့ကျွန်တော် reconciliation လုပ်နေရပါတယ်ရင်ကြားစီနေရတယ်နောက်ဆုတ်ပေးတာဆိုတာမျိုးကျွန်တော်ပြောလို့လုံးဝမရပါဘူးကျွန်တော်2030ကျော်ခဲ့ပါပြီတော့အခုချိန်မှာလည်းကျွန်တော်တို့လူခွင့်ချက်ချင်းပြပါပဲတခြားသားမှပြောလို့မရပါဘူးဒါကျွန်တော်ရဲ့အခြေခံမူရပါအခွင့်အရေးတွေဖြစ်တဲ့အကြောင်းမလို့ဆက်စပ်မပြတ်တောင်းဆိုရမှာဖြစ်ပါတယ်နောက်တစ်ခုကကတော့လက်ရှိအစိုးရအခက်အခဲကြုံနေရတယ်ဒီရင်ကြားစီဖြစ်စင်မှာတိမ်တိမ်မှုမှုနဲ့ဒါဟိုတစ်ဖက်သားကိုလူရဆွဲနေရမယ်ဆိုတဲ့အပိုင်းတွေကျွန်တော်အများကြီးနားလည်ပြီးသားဖြစ်ပါတယ်။ဒါပေမဲ့ဒီချိန်ထဲမှာစင်သွားရင်လမ်းဖြစ်တယ်ဆိုဟုတ်တယ်။တကယ်လို့စင်သွားတဲ့အခါမှာလမ်းတကယ်ဖြစ်မဖြစ်ကျွန်တော်စောင့်ကြည့်ရမှာဖြစ်တယ်လို့အဲ့စင်သွားနေတဲ့လမ်းတစ်လျှောက်မှာတီတီစစ်စစ်ခဲ့တော့တားငယ်တိရစ္ဆာန်တွေအပင်တွေဒီအပင်တွေတားငယ်တိရစ္ဆာန်တွေဒါဥပမာပြောပြတာပေါ့နော်။သူတို့တွေရဲ့သူတို့တွေရဲ့အသက်တွေပဲဖြစ်ပါတယ်နော်။သူတို့တွေရဲ့အသက်တွေရဲ့ကျွန်တော် justice လို့ပြောတဲ့တရားမျှတမှုရှာဖွေပေးရမှာကျွန်တော်တို့တချို့လှုပ်ရှားတဲ့သူတွေနောက်လူခွင့်ကောင်းကင်ဆောက်ရှောက်သူတွေရဲ့ဖက်ခွေစီတွေအခြေခံတာဝန်ဖြစ်ပါတယ်။ဒီချိန်မှာလက်ရှိတော်ဆန်းစုကြည်တွားနေတဲ့တောင်မှန်လဲလို့ပြောနေကြသူတွေဟာဒီချိန်မှာမှန်နေတော့တက်တည်ကြနိုင်ခဲ့ပြီးရှိနေတဲ့တောင်မှဒီလက်ရှိအချိန်မှာကျွန်တော်ဆုံးရှုံးနေတဲ့မှုတွေအတွက်ကိုကျွန်တော်စဉ်းစားမပြတ်အတန်ထွက်ပြီးတော့မျက်နှာမှုတွေကိုကျွန်တော်ဒါအတိမတ်ပြုဖို့နဲ့တရားမျှတမှုရှာဖွေဖို့ကစဉ်းစားမပြတ်ကြိုးနေမှာဖြစ်တယ်။ဒီပိုင်းကိုလည်းနားလည်ပြီးကြဖို့လိုပါတယ်။ကျွန်တော်တရားမျှတမှုဆိုလူတိုင်းနဲ့ထိုက်တန်ပါရှင့်
။ဟုတ်ကဲ့ပါခင်ဗျာ။ကော်မျိုးမင်းနဲ့မတင်စားရှင်းလင်းပြီးပြည်နယ်ဆွေးနွေးသူတွေလီလိုက်ပါမှာခဏဒီပြပါအောင်ခင်ဗျာ။တော်ရှင်တချို့လီလိုက်ပေါ်ရောက်လာလို့ကျွန်တော်တို့အဆက်ပေးကြပါလေ။အရင်ဆုံးဥတန်းမောင်ဆွေးနွေးမြင်းများလို့ရပါလေခင်ဗျာ။ကော်မျိုးမင်းရှိပါလေမတင်စားရှင်းလင်းရှိပါလေ
။ဟုတ်ကော်မျိုးမင်းတို့မေးချင်တာလူအခွင့်အရေးဆိုတာကဟိုကျွန်တော်ရခိုင်မှာပြောနေတယ်ဘုံကြီးဝင်းတော်ဦးကကလားဆိုပြီးတော့ပြောနေတယ်။ကလားဆိုတာကျွန်တော်မြန်မာနိုင်ငံမှာပဲလူဟိုနှိမ်နှင်းတဲ့စကားပြောတာကဘာမှကျွန်တော်မကြားဘူးပါဘူး။ကျော်လေဟာတင်းုံလေးသွားတယ်ရိုးရဲသွားတယ်နိုင်ငံဟိုမလေးလေးရောက်ပါတယ်အိန္ဒိယလေးရောက်ပါတယ်အဲ့ဒါကလူခွေချိုးဖောက်တာနဲ့တူတူပဲလားနော်တိုင်းသားနေပြည်တော်မှာတိုင်းသားတွေကငရက်ကလည်းပြောပါတယ်ဗမာဆိုမယုံဘူးဟာကချင်ရဟာကျွန်တော်အန်ဒီပြောတာလည်းကြားဘူးပါတယ်အဲလူခွေဆိုတာကအဲ့လိုတိုင်းသားနေပြည်တော်မှာတော့ခုနတော့လို့အစ္စလာမ်ဆိုရင်ခိုးဝင်လာလားသူတို့အဲ့လိုမေးနေတယ်သာသာရိုးရိုးဗာနေဆက်ကိုပြောတာမို့ဘင်္ဂလားဒီစစ်ပြည်နေဆက်ကိုပြောတာမို့ဒီရှမ်းပြည်နယ်တို့ဟာလားကေပြည်နယ်တို့မှာအဲ့လိုအပြောခံတယ်ဒါလူခွင့်ရအချိုးဖောက်ခံရတာနဲ့မတူဘူးလားအဲ့ဒီဆိုတာကဟိုဘာပဲပြောပြောဥပဒေတော့လုံးလာပါတယ်
ဟိုဒီမဘာသာအဖွဲ့တွေကိုလည်းတိကျအောင်ဥပဒေနဲ့လည်းလှုပ်လာတွေ့ပါတယ်။နောက်စစ်တပ်ကလည်းအခုလှုပ်လာတယ်။ဟာလာမရောက်နိုင်လေဘာပဲပြောဘာသာရေးတွေနဲ့လိုက်လေးလာကြတယ်။ဟိုပါဝင်ပေးတယ်။အဲ့တော့ဒီဘုံကြီးဝင်းတော်ပြောနေတာကလားလို့မခေါ်ပါနဲ့။အေးတော်မဲ့အစ္စလာမ်လို့ဗာမွတ်စလင်လို့ပြောသေးတယ်။အေးတော်မဲ့တော်တယ်မှနေတဲ့သဘုံတော်မဲ့သူကမွတ်စလင်လို့ပြောတယ်။အဲ့ဒါလူခွင့်ရချိုးဖောက်တာလားမချိုးဖောက်တာလားဆိုတာတစ်ချက်လောက်
ဟုတ်ကဲ့ဟုတ်ကဲ့ကုသမအောင်ကျွန်တော်သူ့မြည်ပြပါမယ်နောက်ထပ်သွားချစ်တူပြန်ပြီးအလဲထပ်ပေးခြင်းပါလေကိုဖြူလေးတူတတုတ်ဆွေးနွေးမြင်ပြလို့ရပါတယ်ခင်ဗျကိုဖြူလေးကြားပါလား
ဟုတ်ကဲ့ကျွန်တော်ပြောနေပါဗျာဟုတ်ကဲ့ကြားတယ်
ဟုတ်ကဲ့ပြောပါပြောပါခင်ဗျဟု
တ်ကဲ့ကျွန်တော်လက်ရှိရတော့မေးနေတာညီမတန်တရားတော်နဲ့ငါမြည်လို့နေတယ်ဗျာဒီကနေ့အရင်ကတည်းကဒီလာလို့တော့ကျွန်တော်သိနေတာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကိုအောင်မျိုးမင်းဆက်ပြီးပါကျေးဇူးပါပဲခင်ဗျာကျွန်တော်ကိုအောင်မျိုးမင်းကိုပြန်မေးကြင်ပါတယ်အရင်ဆုံးဦးတမောင်ပြောသွားတဲ့ကိစ္စကတော့ဒီရခိုင်မှာဖြစ်တဲ့ကိစ္စနဲ့ပတ်သက်လို့အခြေခံပြီးပြောပါတယ်အဓိကတော့ဘာသာရေးရလွတ်လပ်ခွင့်အခုပြောမယ်ဆိုရင်လည်းနိုင်ငံတကာမှာဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်လို့ရှိရင်မြန်မာနိုင်ငံတော်တော်လေးဝေဖန်ခံနေရတာရှိပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေနဲ့ပတ်သက်လို့ကိုအောင်မျိုးမင်းအရင်ဆုံးပြောစီကြင်ပါတယ်နောက်တစ်ခုကကိုဖြူလေးပြောသွားတဲ့အချိန်မှာ135မျိုးလူမျိုး135မျိုးဟာဒီတဲမှာဒီထကြွပုံကံတာတွေရှိတယ်ဒါလူခွင့်ရလားဆိုတော့ဒါဒီချင်းနေနဲ့ခြုံပြီးတော့ကောင်းမျိုးမဖြစ်ပြီးစေချင်ပါလေ
ဟုတ်ကဲ့ပထမဦးဆုံးကျွန်တော်အနေနဲ့ယုံကြည်တာကတော့လူတိုင်းကလွတ်လပ်စွာယုံကြည်တွေးခေါ်ခွင့်ရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ယုံကြည်ခေါ်ခွင့်ရှိတယ်လို့မယုံကြည်ခွင့်မကိုးကွယ်ခွင့်ရှိပါတယ်ဒါကတကယ့်ကိုအခြေခံကြရရပါဒုတိယရဲ့ယုံကြည်ကိုးကွယ်မှုပေါ်အခြေခံပြီးတော့ခွဲကြတာတွေမုန်းကြည့်တာတွေအကြမ်းဖက်တာကဘလို့မှမလုပ်တင်တော့အရာဖြစ်ပါတယ်ဒါကကျွန်တော်တို့ပြောတင်တော့အခြေခံကြတော့လူခွေတီးရဖြစ်ခုနကတော့အမီခေါ်ဝေါ်မှုအပိုင်းမှာခုနကတော့ပြောထားနေတယ်မှာအဲ့ဒီခေါ်ဝေါ်မှုကတော့ကျွန်တော်ပြောတင်တဲ့တစ်ခုကဒီခေါ်ဝေါ်တဲ့ခါမှာအဲ့ဒီလူတယောက်ရဲ့ဂုံသိက္ခာနဲ့စိတ်ဓာတ်ကိုဘလောက်ထိမျက်နာစေလဲဆိုတဲ့ပုံမှာအများကြီးမူတည်ပါတယ်တစ်ခါတလေကျွန်တော်တို့ကနာမည်ခေါ်လိုက်တဲ့ခါမှာကိုကမကြည်ရွယ်ပေမဲ့အဲ့နာမည်ခေါ်တဲ့အသုံးနှုန်းအောက်မှာချိုးနေတာ၊မုန်းတီးတာ၊အချင်းသေးတာတွေပါတဲ့ခါမှာခံရသူတွေဒါကဘလို့မှသူ့ရဲ့ဂုဏ်သိက္ခာကိုကျွန်တော်တို့မြစ်တက်စရာမရှိဘဲနဲ့နှိမ့်ကြစရာဖြစ်လာပါတယ်။နောက်တစ်ခါဒီလိုမျိုးခေါ်ခံထိတဲ့သူ့ရဲ့ရွယ်ချက်ကိုယ်တိုင်ကလည်းမုန်းတီးမှုတွေပါလာတဲ့ချိန်မှာဒါကလူချင်းချင်းမှာနာမည်ပေါ်မှာအခြေခံပြီးတော့ခွဲခြားမှုတွေဖြစ်လာတယ်။ဒီတဲ့ပုံပုံပြီးတော့အကြမ်းဖက်မှုတွေဥတည်နိုင်တဲ့အတွက်လူတယောက်မချိုက်တဲ့နာမည်ကိုမခေါ်ဝေါ်ခြင်းကကျွန်တော်တို့အမှန်တော့ရှောင်ကျဉ်သင့်သောလူရဲ့တိလလည်းဖြစ်ပြီးချင်းဝင်လည်းဖြစ်တယ်လူအကွေရကြည့်မယ်ဆိုဂုံသိက္ခာကိုကြည့်လိုက်နိုင်တဲ့အတွက်ဒါဘူလဲကျွန်တော်ဘလို့မှလက်မခံသင့်ဘူးလို့ပြောချင်ပါတယ်ခင်ဗျာဒါပထမအဆုံးနေကုန်တစ်ခုပါနောက်ထပ်တစ်ခုကတော့သင်းသားဒီကနေခုနလိုပြိလိမ့်မှုဖြစ်တဲ့အခါမှာတွန်းလန့်ကြတယ်တွန်းလန့်ကြတယ်ကျွန်တော်ကိုယ်တိုင်လည်းဒီတိုင်းမြန်မာနေဆက်မှာဒီတိုင်းတော့ကဆိုရင်ခရင်မွန်ခရင်နီရှမ်းစတဲ့တိုင်းသားဒီကလက်နဲ့ကင်တော်နံမှုကျွန်တော်တွေ့ရပါတယ်။အဲ့တွေ့မှုကလက်ကားမဟုတ်ဘူးခင်ဗျာ။ကျွန်တော်တို့ဂန်းသူညီများမှုမရှိတာဒီကျွန်တော်တိုင်းသားတွေရဲ့အခွင့်အရေးကိုချိုးဖောက်မှုတွေဖြစ်တဲ့အတွက်ကြောင့်မလို့ဂန်းသူညီညွရေးအတွက်တိုက်ပွဲဝင်တဲ့သဘောမျိုးဖြစ်ပါတယ်။အဲ့တော့သူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးနဲ့ကိုယ်ပိုင်ဆုံးဖြတ်ပိုင်ခွင့်ဂန်းသူညီများကွန်တွေတိုက်ပွဲဝင်တဲ့အရာကကျွန်တော်တို့လူခွေရလှုံရှားမှုတစ်ခုဖြစ်ပါတယ်။ဒါပေမဲ့လက်နဲ့ကင်ခြင်းမကင်ခြင်းကတော့နောက်ထပ်စူးလိစရာဖြစ်ပါတယ်။အဲတော့ပြိနှိပ်မှုရှိတာဖြင့်လူတွေကဒန်းတီညီမမှုကိုတောင်းတလာတယ်။အဲ့ဒီအတွက်တိုက်ပွဲဝင်လာတယ်။မိမျိုးစုံနဲ့တိုက်ပွဲဝင်နေတဲ့နေရာမှာလက်နဲ့ကင်တိုက်ပွဲဝင်နေရတော့နှလုံးရည်နဲ့တိုက်ပွဲဝင်တာကိုရှိပါတယ်။အဲတော့ဒီလိုမျိုးစန့်ကျင်ပုံကံမှုတွေကိုကျွန်တော်တို့မဖြစ်စေချင်ဘူးဆိုရင်ဒန်းတူလေးစားသောဒန်းတီညီမသောဆက်ဆံသောနိုင်ငံရေးစနစ်ကျွန်တော်ကျွန်တော်တို့ဒီအုတ်ချုပ်ရေးစနစ်ပုံစံရှိဖို့အထူးရည်ကြီးပါတယ်ခင်ဗျ
ာဟုတ်ကဲ့ခင်ဗျာကျွန်တော်မတ်တဇာရှင်လက်ယူလဲသူတို့မိကုန်းနေနဲ့ပတ်သက်လို့ဖြည့်စေချင်ပါတယ်ခုနကဦးတမ်းမောင်ပြောသွားတဲ့အထက်မှာသကလုံးရခွဲခြားဆက်ဆံလို့ခံစားရတဲ့ကိစ္စတွေပါအဲ့တော့ပြောရမယ်ဆိုရင်မြန်မာနိုင်ငံဟာလူမှု community မှာအမုန်းစကားတွေပြန့်နှံ့မှုတော်တော်ပြင်းထန်တာဖြစ်တယ်ဆိုပြီးကမ္ဘာကလည်းတတ်မှတ်တာတော့ခံရပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံရဲ့လက်ရှိတာမန်လူတွေကြားတဲ့လူငယ်တွေကြားတဲ့လူခွင်နဲ့ပတ်သက်လို့နားလည်ခံစားမှုခုနခွဲခြားဆက်ဆံမှုအမုန်းတရားဖြန့်ချိမှုဒါတွေနဲ့ပတ်သက်လို့မတ်တဇာရှင်လက်ယူဘာများပြောလို့ပါလဲ
ကျွန်တော်နိုင်ငံမှာတော့အမုန်းစကားဆိုတဲ့စကားလုံးပေါ့နော်ဒီစကားလုံးတော့ကျွန်တော်တို့စာအစ်စ်ဆန်လက်ရှိအချိန်မျိုးဖြစ်နေရဲ့ hate speech လို့ပြောပြမယ်တကယ်တကယ်မြန်မာပြည်မှာဒီပေါ်မှာအထူးတလဲလေးလာမှုလိုက်စားမှုဒါရရလည်းအရင်အားနေနေပါတယ်အစ်စ်တွေဒါရရကျွန်တော်တို့ဒီလိုမျိုးလေးလိုင်းပေါ်ကနေပို့ပြီးတော့အသိပညာဖြန့်ဝေလို့ရမယ်အချိန်မျိုးပေါ့နော်အဓိကအားဖြင့်ကတော့ဒီအာသွားသူရဲ့အစုဖွဲ့ပေါ့နော်အစုဖွဲ့ဆိုတော့ကျွန်တော်တို့ဒါကျမတို့ဒီလူခင်မှာဆို protected characteristic လို့ပြောလို့ရတာပေါ့နော်ကျမတို့အထူးကိုကာကွယ်ပေးထားရမယ့်အုပ်စုတွေကရှိပါတယ်အထက်မှာဆိုရင်ကျမတို့တိုင်းရင်းသားတွေပါမယ်နောက်အဲဒီလူစိတ်ခံယူမှုကွဲပြားတဲ့သူတွေပါမယ်နောက်ဘာသာရေးယူဆရပါနော်မတူညီတဲ့ဘာသာရေးယူဆရရှိနေတဲ့သူတွေပါမယ်ဒီလိုမျိုးအဒီ characteristic တွေရှိနေတဲ့အုပ်စုတွေပေါ်မှာအဲကျမတို့ဒါဖေရှားဖေရှားတာမျိုးဒါမှမဟုတ်သူတို့ပေါ်မှာ cancer ဖေရှားလိုတဲ့သဘောသဘာဝအနေနဲ့အခြေခံထားပြီးတော့ပြောဆိုဆွေးနွေးဟာရတော့နိုင်ငံမှာဆိုအပြောပြက်အနေနဲ့ဖြစ်စီပေါ့နော်ပြောင်နောက်ပြီးဖြစ်စီအများဆုံးကျမတို့အိမ်တွင်းမှာတော့မှကိုမကြိုက်တဲ့သူတယောက်ဆိုကလားလေးဆက်တင်ခေါ်လိုက်တာမျိုးပေါ့နော်ဒါဒီတစ်ထပ်သူရဲ့ခံစားသွားရမယ်ခံစားချက်ဒါတို့ထက်သွင်းစဉ်းစားမှုအရင်အားနေပါတယ်ကျမတို့ဒါပညာရေးကနေစပြီးတော့ဖြစ်စီအိမ်တွင်းကနေဖြစ်စီကျမတို့သတိထားရမယ်သင်ကျင်ရမယ်အသုံးအနှုန်းမျိုးတွေပေါ့နော်ကလားလေးတွေမဟုတ်ပါဘူးကျမတို့ပညာရေးမကြိုက်တဲ့အမှဝတ်တုတ်ကြီးတို့တရုတ်တို့ဆက်တင်ဒီလိုအသုံးအနှုန်းတွေဟာလေတစ်ပါးသူမကြိုက်ဘူးဆိုရင်မကြိုက်ဘူးလို့ထုတ်ပေါ်ပြောဆိုလာခဲ့ရင်ကျမဒါရက်တန်ရမယ်တောင်းရှိပါတယ်ဒါကျမတို့ရဲ့အခြေခံကျင့်ဝတ်ဖြစ်ပါတယ်နောက်ထပ်ကျမတို့ဒီတိုင်းဒါမျိုးနဲ့ဆိုရင်မှမြန်မာပြည်မှာဆိုရင်ဒါဒီမွတ်စလင်အစ္စလမ်ပေါ့နော်အစ္စလမ်နေပေါ်မှာကျမတို့ဒီခွေးတပ်စစ်တမ်းမှုဟာဆိုရင်တကယ်နဲ့နဲ့ဆိုင်ဆိုင်ကြီးကိုရှင့်နေရမြင်ရတယ်အနည်းဆုံးတော့ကျမရှေ့ကပြောခဲ့သလိုပါတီအနိုင်ရပါတီကိုယ်တိုင်ကပါတီဝင်တွေပေါ်မှာဝင်ရောက်ရှင်ပြခွင့်မပေးတဲ့အခြေအနေကကျမတို့တကယ်ကိုစိုးရင်ဖွယ်ရပါဒါသူတို့ရဲ့ယုံကြည်မှုပေါ်မှာအခြေခံပြီးခွေးတပ်စစ်တမ်းမှုကိုအနိုင်ရပါတီကိုယ်တိုင်ကလှုပ်ဆောင်နေရဖြစ်နေပါတယ်ဒါတိတ်ကိုရှက်ဖို့ကောင်းပါတယ်ပေါ်2020ခေါက်ပွဲမှာဆိုလဲအဲယုံကြည်မှုပုံမှာအခြေခံနဲ့အသားရောင်ပုံမှာအခြေခံနဲ့လိန်ပုံမှာအခြေခံပြီးတော့ဘသူ့ကိုတော့ပေးပြန်မယ်ဘသူ့ကိုတော့ပေးမပြန်ဘသူ့ကိုတော့မဲထည့်မယ်ဘသူ့ကိုမဲမထည့်ဘူးဆိုတာကြီးကကျွန်တော်နိုင်ငံရဲ့အလားလာလုံးဝကောင်းမွန်တဲ့အလားလာတော့မဟုတ်ဘူးလို့ပြောချင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်းလီလိုက်စီစဉ်အချိန်ဆီသွားလို့ပါအဓိကပါဝင်ဆွေးနွေးပေးတဲ့ဥအောင်မျိုးမင်းနဲ့မတင်စားရှင်းလိုက်ကြီးနောက် channel တော်ရရှင်နေအားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာဒိုင်းလီလိုက်စီစဉ်ကိုတော့တင်ပါပဲရနာကွယ်ပြပါခင်ဗျာ
ကိုတန်းညုံစီစဉ်ထုတ်လွှင့်ပေးခဲ့တဲ့ Diary Line စီစဉ်ကို VOA Burmese News Facebook စာမျက်နှာကနေပြီးတော့လည်းပြန်ပြီးနားဆင်နိုင်ကြပါရဲ့ရှင်။မနေ့ကဗုဒ္ဓဦးနေ့မနေ့ပိုင်း6နိုင်ကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 40 51ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 639 43တို့ကနေပြီးတော့ဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့။နားဆင်ကြမဲ့သတင်းပတ်စင်ကဏ္ဍတွေကတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင်းကောက်နှုတ်ချက်ဣရိယန်သုံးအင်္ဂလိပ်သင်ခန်းစာနဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကံပြန်လည်ထုတ်လွှင့်ချက်အစီအစဉ်တွေပဲဖြစ်ပါရဲ့ရှင်။အခုအင်္ဂါနေ့ညဘက်ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်ခင်ဖြူထွေးကပြောပြပေးပါဦးမယ်ရှင်
။ဆီးရီးယားနဲ့တူရကီနယ်စပ်ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းဖို့တူညွှန်ကြားထားပေမဲ့ဒီဆီးရီးယားနိုင်ငံအတွင်းအစွန်းရောက်ဖွဲ့တွေကိုတိုက်ခိုက်ရမှာအမေရိကန်နဲ့အတူလက်တွဲတိုက်နေတဲ့ခတ်လူမျိုးစုလက်နက်ကိုင်တွေကိုအမေရိကန်ကစွန့်ခွာထားခဲ့မှာမဟုတ်ပါဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲဒီကတ်တပ်ဖွဲ့တွေအပေါ်မှာတူရကီအစိုးရကတိုက်ခိုက်လာနိုင်ခြေရှိတဲ့အပေါ်သမ္မတထရမ့်ကတင်းတင်းမာမာသတိပေးပြောဆိုထားပါတယ်။ဒီအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူဖို့စုံစမ်းစစ်ဆေးတဲ့အထိဖြစ်လာခဲ့တဲ့ဒီသမ္မတထရမ့်နဲ့ယူကရိန်းဆိုရအရာရှိတွေကြားဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်လို့ဥရောပဆရာအမေရိကန်တန်မှတ်ကြီး Gordon Sondland ကိုလွှတ်တော်ရှေ့မှောက်စစ်ဆေးမေးမြန်းတာကိုလက်မခံဖို့သမ္မတထရမ့်ဆိုရကညွှန်ကြားထားပါတယ်။သမ္မတနဲ့ယူကရိန်းဆိုရအရာရှိတွေကြားဆက်သွယ်ပြောဆိုမှုတွေနဲ့ပတ်သက်ပြီးတန်မှတ်ကြီး Sondland ကိုဒီကနေ့မနက်ပိုင်းလွှတ်တော်မှာတကပိတ်မေးမြန်းဖို့အောက်လွှတ်တော်ရေးရာကော်မတီ3ခုကစီစဉ်ထားတာပါ။တမက်ဒါကိုလက်မခံဖို့နိုင်ငံကြ ాయి ဌာနကညွှန်ကြားထားတာကြောင့်တန်မှတ်ကြီးအနေနဲ့ညွှန်ကြားချက်အတိုင်းလိုက်နာရမှာဖြစ်တယ်လို့သူရဲ့ရှင်းလင်းကပြောပါရရှင်။စိုက်ပျိုးရေးကိုအခြေခံတဲ့မြန်မာနိုင်ငံအနေနဲ့စိုက်ပျိုးသီးနှံတွေပြည်ပတင်ဖို့ရောင်းချနိုင်တဲ့အလားအလာကောင်းတွေရှိနေတယ်လို့ဒီကဏ္ဍနဲ့ဆက်ဆက်တဲ့ပုဂ္ဂလိကလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာအောင်အမေရိကန်ဆူရကဆက်လက်အားပေးထောက်ပံ့ပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marcier ကပြောပါရယ်မြန်မာစိုက်ပျိုးတောင်သူတွေအတွက်အရေးသွေးကောင်းမွန်တဲ့လရထွက်ကုန်ပစ္စည်းတွေတိုးမြှင့်စိုက်ပျိုးထုတ်လုပ်နိုင်အောင်နဲ့တောင်သူတွေဝင်ငွေပိုရစေမယ့်ဈေးကွက်ချဖွေရမှာကူညီဆောင်ရွက်ပေးနိုင်မယ့်အစီအစဉ်တွေကိုအမေရိကန်ဆူရရဲ့နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီ USAID ကနေတင်ဆက်ဆောင်ရွက်နေတဲ့အကြောင်းတန်မတ်ကြီး Scott Marcier ကဒီကနေ့ပဲပြောဆိုသွားတာပါရှင်
င်္ဂါနေ့ညဘက်ထိတ်တန့်ရောက်နေတဲ့မြန်မာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမခင်ဖြူတွေပြောပြပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုအောင်အောင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ရှင်။အခုညထုတ်လွှင့်ပေးခဲ့တဲ့9နိုင်ကနေ10နိုင်ထိအစီအစဉ်အစဆုံးကိုအသံလွှင့်ချိန်ပြပြခြင်းည10နိုင်ကနေ17နိုင်ထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့ဖန်ယူနိုင်နိုင်ကြပါတယ် VOE သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOE ကိုအပိနိုင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင
This program has come to you from the Voice of America, Washington.